ဒီလိုလဲရာတိုင်းမှာရှိကိလေသာသိမှုပဲနေစားနေတယ်ညီနေဒီမှာပို့ပါပဲဒီကဘောဥဒါရရလွယ်ပါလေအခုပြောခဲ့တဲ့သံဃာ၃မျိုးအရအနေသဘောတွေဟာဘယ်ကရသလဲဆိုရင်မာလုကျဗုဒ္ဓယဟာမြတ်စွာဘုရားကမေးတဲ့မေးခွန်းတော်မှာရပါတယ်ဒါကြောင့်မေကွန်ဖြင့်ပင်လုံငန်းစဉ်ပေါ်လွင်စေခဲ့သည်လို့မိကွန်ရုပ်ဆောင်ဖို့လည်းသိထားတယ်အဲ့ဒါကိုဆိုကြမေကွန်ဖြင့်ပင်လုံငန်းစဉ်ပေါ်လွင်စေခဲ့သည်ဆို
မေကွန်ဖြင့်ပင်လုံငန်းစဉ်ပေါ်လွင်စေခဲ့သည်မေကွန်ဖြင့်ပင်လုံငန်းစဉ်ပေါ်လွင်စေခဲ့သည်မေကွန်ဖြင့်ပင်လုံငန်းစဉ်
မမြင်ရတဲ့အယုံမှာကြီးလေသားမဖြစ်နိုင်ဘူးဒါကြောင့်မမြင်ရတဲ့အယုံကိုရှုဖို့မလိုဘူးဆိုတာကိုလည်းမိဘတော်ရှင်းပဲပြီးနားလည်ပြပါတယ်မြင်ရရင်တော့ကြီးလေသားဖြစ်နိုင်တယ်ဒါကြောင့်မြင်တိုင်းရှုပြီးကြီးလေသားကိုပြရမယ်ဆိုတာကိုလည်းမိဘဖြစ်မယ်သိစေပါတယ်ဒါကြောင့်ဝိပဿနာလုပ်ငန်းစဉ်ကိုမေကွန်ဖြင့်တဲ့မြတ်စွာဘုရားကပေါ်ပြခဲ့တယ်လို့ဆိုလိုပါတယ်။မြင်ရတဲ့အစင်းနဲ့စပြီးမေးတော်မူသလိုပဲကြားတဲ့အတန်စသည်နဲ့စပြီးတော့လည်းနည်းတူပဲမေးတော်မူပါတယ်။အဲ့ဒါတွေကိုတော့ကျေသွားမှဆိုလို့ဒီမှာမပြောတော့ပါဘူး။နီးနီးပြီးတော့ယူနိုင်ပါပြီ။အခုပြောခဲ့တဲ့အတိုင်းမြင်ရကြားရသိရတဲ့အာယုံတွေကိုစစ်ပေါ်ကိုင်းမှမရှိမိရင်ဆွဲလမ်းမှုကိလေသာတွေ၆ဌာန၆ဒွါရကဝင်ရောက်လာတယ်ဒါကြောင့်ဈိခိုင်မရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းဘုရားဆိုထားတာပဲဆွဲမှုဝင်ရောက်တယ်ဆိုတာဘယ်လိုဆွဲတာလဲဆိုတော့မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်မြဲတယ်လို့ထင်တာလဲဆွဲလာတာပဲကောင်းတယ်ချမ်းသာတယ်လို့ထင်တာလဲဆွဲလာတာပဲငါကောင်းတော်ကောင်းလို့ထင်တာလဲဆွဲလာတာပဲဆွဲလန်းဆိုတာဒီလိုထင်တာတွေပါပဲအဲဆိုကြရမယ်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာသည်ဆို
မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာသည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာသည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာသည်
ဒုက္ခဆိုတဲ့ပါဠိကိုချမ်းသာလို့ပြန်ဆိုရတယ်။အဲဒါကတော့သာပေလောကမှာသုံးတဲ့သာသုံးစကားပဲ။အရာတွေရွာထဲမှာတော့ချမ်းသာတယ်ဆိုတာပြောခဲ့ပါတယ်။များခြင်းတော့ကောင်းတယ်လို့သာပြောနေကြပါတယ်။ဒါကြောင့်သမုဒ္ဒဲမှာချမ်းသာတယ်လို့ဆိုရမယ်အစားကောင်းတယ်လို့ဆိုထားတယ်။ကျင့်တယ်လှပါတယ်လို့ရှင်တဲ့ဒုဗ္ဗပညာဟာလဲချမ်းသာတယ်ကောင်းတယ်လို့ရှင်တဲ့ဒုက္ခပညာထဲမှာအတွင်းဝင်နေတယ်ပြီးတော့ငါကောင်းတယ်ဆိုတာကငါကောင်းမဟုတ်ပါပဲနဲ့ငါကောင်းနေရာချင်းထင်တာကိုပြောတာပဲမြင်ရကဘယ်လိုရှင်ရင်ဆွဲလာမလဲဆိုတော့အတွင်းဘက်ကမြင်တဲ့သဘောကိုလဲအရင်ကလဲရှိခုလဲရှိမြဲတယ်လို့လဲထင်တယ်ကောင်းတယ်လို့လဲထင်တယ်တစ်လုံးတစ်ဘဝလုံးအသက်ရှင်နေတဲ့ငါကောင်းပဲလို့လည်းထင်တယ်။အပြင်ဘက်ကအမြင်ခံရတဲ့သဘောကိုလည်းအစဉ်သာဝရတည်ရှိနေတယ်၊မြဲနေတယ်လို့ပဲထင်တယ်။ကိုယ်လိုနဲ့ကရင်အဲ့ဒီမြင်ရတာကိုကောင်းတယ်၊လှတယ်လို့လည်းထင်တယ်။အသက်ကြီးဝတ္ထုဖြစ်ရင်ကိုယ်ကတ္တဝါကောင်းပဲလို့လည်းထင်တယ်။အဲ့ဒါကမြင်ရတာနေပြီးတော့မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်မှဆွဲလာနေပုံပဲသို့သူကြားကလည်းအတွင်းဘက်ကရောပြင်ဘက်ကရောနှစ်ဖက်လုံးဒီလိုပဲထင်မှဆွဲလာနေပါလေ။နာယာစာယာဒွိတိယာကြံပြရတွေကလည်းအကုန်လုံးဒီလိုပဲထင်မှဆွဲလာနေတယ်။အဲဒီလိုထင်မှဆွဲလာနေတာကလည်းဘာကြောင့်တော့လို့ဆိုရင်ဒီတိုင်းဒီတိုင်းဖြစ်ပြီးပြီးချင်းမရှိမိလို့ပါပဲ။ဒါကြောင့်စေတိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဘုလားဆောင်ဘုရားဆိုတာလားဒါတော့အဲလိုဆွဲလမ်းမှုဖြစ်စေခြင်းရင် จิตတိုင်းจิตတိုင်းချက်ချင်းရှုရမယ်ဒီလိုရှုသွားရင်တော့ဇလမှုတွေဖြစ်ဖြစ်မရပဲကျင်းပြောက်သွားပါလိမ့်မယ်အဲကြောင့်ဒီနေရာမှာမှတ်ဖို့ဆောင်ဖို့ကจิตတိုင်းမှာရှုယုံနာစုဇွဲမှုကျင်းပြောက်သည်จิตတိုင်းမှာရှုဆိုတာမြင်တိုင်းကြားတိုင်းနားတိုင်းစားပြီးတိုင်းတွေ့တီတိုင်းကိုယ်တိုင်းခံတိုင်းလှုပ်ရှားတိုင်းစိတ်ကူးစဉ်းစားကြံစည်တိုင်းအဲ့ဒါတွေချက်ချင်းရှုမှချက်ချင်းရှုမှရမယ်လို့ဆိုလိုပါတယ်။ဒါကြောင့်မြင်တိုင်းမြင်တိုင်းအခုမြင်ရင်အခုရှုအခုမြင်ရင်အခုရှုဒီလိုချက်ချင်းချက်ချင်းရှုရှုသွားရတယ်။ကျွေးမထားရဘူး။ဝိပဿနာကကျွေးမရဘူး။ဝိပယာမှာအကျွေးရသလိုဝိပဿနာရှိရမှာတော့နောက်မှရှိမယ်လို့ဒီလိုကျွေးထားလို့မရဘူးခြေချင်းလည်းငင်ရှုရှုသွားမှရတယ်ဒါမှဆွဲလာမှုကမုံရောက်နိုင်လားဒီလိုလည်းငင်မရှုနိုင်ပဲအကျွေးကြံသွားရင်တော့အဲ့ဒီအာယုံမှာဆွဲလာမှုတွေကဝင်ရောက်သွားတယ်အဲ့ဒီလိုဆွဲလာပြီးမှတော့ရံပြီးရှုဝင်မယ်လို့မူလဆွဲလာကမပြောက်တော့ဘူးဒီနယ်သဘောတွေကိုခေါင်းကအတိတ်မရှိတဲ့အကြောင်းတည်းမှာပြောခဲ့ပါပြီ။ဒီနေရာမှာချက်ချင်းရှိရမယ်ဆိုတာကမြင်ပြီးပြီးချင်းလက်ငင်းရှိဖို့ပါပဲ။ဉာဏ်ကစကားဖြင့်ပြောရရင်သက္ကုဒ္ဒဝါဝိသိသုံးသွားရင်သွားခြင်းဒါတို့ကမနောဒဝိသိတွေမဖြစ်သေးခင်ဥအောင်ရှိရမယ်လို့ဆိုလိုပါတယ်။အသင်္ကုန်ဉာဏ်မှာဝိရိယစိတ်ဖြစ်ခြင်းစဉ်ကဒီလိုရှိပါတယ်ပထမသင်ပေါ်လာတဲ့အစဉ်ကိုမြင်တယ်အဲ့ဒါကိုမြင်ဝိသီလို့မှတ်ထားပါအာတိဏမမြင်ပြီးတော့အဲ့ဒီမြင်ပြီးအစဉ်ကိုပြန်ပြီးသင်မြင်တယ်အဲ့ဒါကိုသင်မြင်ဝိသီလို့မှတ်ထားပါအာတိဏမပြီးတော့မြင်ရတဲ့အစဉ်တွေကိုပေါင်းစပ်ပြီးတော့ပုံသဏ္ဍာန်အထေရအနေနဲ့သင်မြင်သွားတယ်အဲ့ဒါကိုတရားဝိသီလို့မှတ်ထားပါဒါသုံးနာမပြီးတော့မှအမြည်ပညာကိုသိသွားတယ်အဲ့ဒါကိုအမြည်ဝိသီလို့မှတ်ထားပါဒါလေးနာမဒီကမတွေ့ဘူးသေးလို့အမြည်မခေါ်ရတဲ့ဝိသုမျိုးဆိုရင်တော့ဒီအမြည်ဝိသီကမဖြစ်နိုင်တော့ပါဘူးအဲ့ဒီလေးဝိသီထဲမှာပထမဝိရိယဖြစ်စဉ်ကသစ္စေတစ္ဆုတ်ပါအစဉ်ပရမယုတ်ကိုမြင်သိသွားတယ်ဒုတိယဆင်ញံဝိရိယမှာမြင်ပြီးအတိတ်အစဉ်ပရမယုတ်ကိုပဲရမ်းဆင်ញံတယ်ဒီဝိရိယနှစ်ခုလုံးအစဉ်ပရမယုတ်ကိုကြီးအောင်ကြည့်ကြတယ်ပြညာကိုမရောက်သေးဘူးဘုရားကတော့သစ္စုတ်ပါနဲ့အတိတ်လောက်ပဲဒါလောက်ပဲထူးကြပါတယ်ပရမအောင်ခြင်းကတော့အတူတူပါပဲတတိယတရားဝိရိယကျတော့ဘုံသာနာထေရပညာကိုရောက်သွားပြီ။သရုပ်ထအမြင်ဝိသိကြတော့အမြင်ပညာကိုတောင်းရောက်သွားပြီ။အဲဒီကနောက်ဆက်ပြီးဖြစ်တဲ့ဝိသိတွေကြတော့အဲဒီအထီရိယအမြင်တွေနဲ့အစဆိုင်တဲ့ပညာအမျိုးမျိုးတွေကိုရောက်သွားတယ်။ဒီစိတ်စဉ်တွေကဝိပဿနာမရှိတဲ့သူတွေမှာဒီလိုဖြစ်စဉ်တွေပါပဲ။အဲဒီဖြစ်စဉ်တွေကိုသူတို့နဲ့မှတ်ဖို့ဘုံဘုတ်ကတော့သင်္ဇေစင်တမြင်လစစွာအာမြင်မှုတိအတွက်မြင်ဤတရားစဉ်းစားပြန်ရာဒါဘာဝိတ္တဉာဏ်ဝိတ္တဒါကဆင်ញဝိတ္တအတွက်ဗန္တန်တရားပညာဘောကဒါကတရားဝိတ္တအတွက်ဤနာမသိရနောက်ဆုံးမှာအဲ့ဒါကိုတပိုက်ချင်းဆိုကြသင်္ဇေစင်တမြင်လစစွာဆို
သင်္ဇေစင်တမြင်လစစွာသင်္ဇေစင်တမြင်လစစွာသင်္ဇေစင်တမြင်လစစွာ
သင်္ဇေဘောလာဇေဖြစ်တဲ့အသင်းယူပါယုံကိုဈေးဥစွာမြင်ပါတယ်တဲ့မှန်တယ်မှာရိတ်ထင်တာလို့ပြောသင်ပေါ်လာလာချင်းမြင်သွားတဲ့သဘောအဲ့ဒါမြင်ဝိသီပဲအဲ့ဒါကိုမြင်ဝိသီလို့ခေါင်းကအမည်ပေးခဲ့အဲ့ဒီမြင်ဝိသီစိတ်အစဉ်မှာစိတ်အကျဉ်းပေါင်း34ကျဉ်းပါဝင်တယ်အဲ့ဒါတွေကလည်းတို့တို့နဲ့မှတ်နိုင်အောင်လို့သောင်းမုတ်ကလေးတွေပေးထားတယ် တချို့ကနှုတ်တဲ့တောင်ရနေကောင်းရနေကြပါလိမ့်မယ်ဘဝင်းဆင်းခြင်းမြင်ပြီးလင်းထုတ်ပြင်လက်ခံတို့စုံစမ်းဆုံးပြဇောစိတ်သာနှရတရာယုံအစင်းမြင်လင်းချေရိုးပင်စိတ်စဉ်မှတ်ပါကုန်ဈာနံစာတိမြင်သူဤမှတ်သည့်စိတ်ဖြစ်ကုန်လေးဘုတ်ဒီပထမသံဃာကြီးအစပြီးတော့ဆိုရမယ်ဘဝင်းသင်ခြင်းမြင်ပြီးခြင်းထုတ်ခြင်းလက်ခံတော်ဆို
ဘဝင်းသင်ခြင
်းမြင်ပြီးခြင်းထုတ်ခြင်းလက်ခံတော်ဘဝင်းသင်ခြင်းရည်ရည်စိမ့်နဲ့အမျိုးတူပါပဲမြင်တဲ့စိတ်ကြားတဲ့စိတ်ယံသိတဲ့စိတ်ဒီလိုအသိစိတ်တွေမရှိတဲ့အခိုက်မှာဇီဝင်စိတ်ကြီးမပြတ်ဖြစ်နေတယ်အိမ်မောကျနေတဲ့အခါမှာဆိုရင်ဇီဝင်စိတ်ကြီးသမ်းမှဖြစ်နေတယ်မြင်စရာစဉ်းစားပြီးသင်ပေါ်လာတဲ့အခါမှာတော့အဲ့ဒီဝင်စိတ်စိတ်ကအဲ့ဒီဝင်စိတ်အစဉ်ကကြတတ်ပြီးတော့မြင်သိတဲ့စိတ်အစဉ်တွေဖြစ်ပေါ်လာတယ်။ဒါကြောင့်ဝင်စိတ်အစဉ်ဖြစ်နေစေမှာမျက်စိတဲ့အစဉ်သင်ပေါ်လာရင်အဲဒီဝင်စိတ်အစဉ်ကရက်ဆဲပြီးတော့မျက်စိတဲ့ကြလာတဲ့အစဉ်ကိုနှလုံးသွင်းဆင်ခြင်တဲ့စိတ်ဖြစ်ပေါ်လာတယ်။အဲဒီဆင်ခြင်တဲ့စိတ်ချုပ်သွားတော့မြင်တဲ့စိတ်ဖြစ်ပေါ်လာတယ်။အဲ့ဒီမြင်တဲ့စိတ်ချုပ်သွားတော့မြင်ရတဲ့အာယုံကိုလက်ခံလုံးသွင်းတဲ့စိတ်ဖြစ်ပေါ်လာတယ်။အဲ့ဒါကိုယူရပြီးတော့ခုဆောင်မုတ်ကဘဝင်းဆင်းခြင်းမြင်ပြီးလင်းထုတ်ပြန်လက်ခံတော့လို့ဆိုထားတယ်။ဘဝင်းကြနေစေဘဝင်းကရပြီးတော့အဲဘဝင်းကြနေစေအသိထင်လာလို့ရှိရင်ဘဝင်းကရပြီးတော့ဆင်ခြင်တဲ့စိတ်ဖြစ်ပြီးတော့မြင်တဲ့စိတ်ဖြစ်ပြီးတော့အဲ့ဒီအာယုံလက်ခံတဲ့စိတ်ဖြစ်ဒါလိုဖြစ်သွားတယ်လို့ဒီဆောင်ဘုကဆိုတယ်အဲ့ဒီတော့လက်ခံနှလုံးသွင်းတဲ့စိတ်ဖြစ်ပြီးတော့မြင်ရတဲ့အစဉ်ကိုပဲစုံစမ်းတဲ့စိတ်ဖြစ်ပေါ်လာတယ်ဒါကြောင့်ဒုတိယဆောင်ဘုကစုံစမ်းဆုံးဖြတ်ဇောစိတ်ကနယတရာယုံလို့ဆိုတာအဲ့ဒါလေးလည်းဆိုရအောင်စုံစမ်းဆုံးဖြတ်ဇောစိတ်ကနယတရာယုံဆို
စုံစမ်းဆုံးဖြတ်ဇောစိတ်ကနယတရာယုံစုံစမ်းဆုံးဖြတ်ဇောစိတ်ကနယတရာယုံစုံစမ်းဆုံးဖြတ်ဇောစိတ်ကနယတရာယုံ
အဲဒီစုံစမ်းလက်စိတ်ကလေးဖြစ်ပြီးတဲ့နောက်မြင်ရတာလေးကိုပဲဖုံးချက်တဲ့စိတ်ဖြစ်ပေါ်လာတယ်။ကောင်းတယ်မကောင်းမှုစသည်ဖြင့်ပိုင်းခြားဆုံးဖြတ်တဲ့စိတ်ပါပဲ။အဲဒီဆုံးဖြတ်တဲ့စိတ်ပြီးတော့အဲဒီဆုံးဖြတ်ချက်အားလျော်စွာကုသိုလ်အကုသိုလ်ဇာစိတ်တွေရင်းထန်တဲ့အုံနဲ့ခုနှစ်ကြိမ်တိုင်းတိုင်းသာကသာကဖြစ်ပေါ်လာကြတယ်။အဲဒါကိုသံမုတ်ထဲမှာဇောစိတ်ပတ်လို့ဆိုထားတယ်။ပတ်ဆိုတာပတ္တဆိုတဲ့ပါဠိမှာဖြစ်ပေါ်လာတဲ့ပါဠိပြည့်မြန်မာစကားပဲခုနှစ်ခုလို့ဆိုလိုတယ်အဲဒီဇောစိတ်တွေဆုံးသွားတော့အဲဒီဇောတွေရဲ့အာယုံကိုပဲနှောင်ယောင်လိုက်ပြီးအာယုံပြုတဲ့စိတ်၄ကြိမ်ဖြစ်ပေါ်ပြန်တယ်အဲ့ဒါကိုတရားယုံစိတ်လို့ခေါ်တယ်အဲဒီတရားယုံ၄ကြိမ်ပြီးသွားတဲ့အခါမှာအိမ်မောကြသွားသလိုပဲမူလကဘဝစိတ်တွေရာမီဖြစ်ပေါ်လာကြပြန်တယ်အဲ့ဒီမှာသင်္ခြင်းတဲ့စိတ်ကစပြီးတော့သဒ္ဒါယုံတိုင်အောင်စိတ်ပေါင်း14ချိန်ရှိတယ်။ဒါပေမဲ့ဒီစိတ်14ချိန်ကိုတစ်ခုစီတစ်ခုစီပိုင်းခြားပြီးပြီးဖို့တော့မဖြစ်နိုင်ပါဘူး။အဲ့ဒါတွေအားလုံးကိုမြင်တဲ့စိတ်တစ်ခုတည်းအနေနဲ့သာသင်ကြားတွေ့နိုင်ပါပဲ။အဲ့ဒါဟာမြင်ဝိသုဖြစ်ပုံပါပဲ။ဒါကြောင့်ဆောင်းပုံးမှာ အသိမြင်လျင်သိရိုးပြင်သိစေမှတ်ပါကုန်လို့ဆိုတာအသိမြင်လို့ရှိရင်အဲဒီသိဉျင်စိတ်ပြီးရင်မြင်စိတ်ပြီးရင်လက်ခံစိတ်ပြီးရင်စုံစမ်းစိတ်ပြီးရင်ဇောခွန်၄ကျိပြီးရင်တရားရုံ၄ကျိအဲ့ဒါသိရိုးဖြစ်ခြင်းပဲလို့ဆိုလိုတယ်ခိုင်သာလေးဆိုအောင်အသိမြင်လျင်သိရိုးပြင်သိစေမှတ်ပါကုန
်
ဝိပဿနာရှိမှုဆိုကြလာတဲ့အခါမှာဒီမြင်ဝိသီနောင်မဝင်စိတ်များဖြစ်ပြီးတဲ့နောက်မှာမြင်တယ်လို့ရှိတဲ့ဝိပဿနာစိတ်ဖြစ်ပေါ်လာတယ်အဲဒီလိုမြင်ပြီးပြီးချင်းတခြင်းရှုနိုင်အောင်အားထုတ်ရတယ်ဒီလိုရှုနိုင်ရင်တော့မြင်တော့မြင်စေစစ်စဲပြစဲမှာရှုမြင်ရသလိုပဲယောဂီရဲ့ဉာဏ်ထဲမှာရှင်းသွားတယ်ဒါကြောင့်ဒီလိုရှုတာကိုပဲသစ္ဆုတ်ပံကိုရှုတယ်လို့သုတ္တန်ဒေသနာတော်တွေမှာဟောထားပါတယ်သစ္စုပ္ပန်ဉ္စယောဓမ္မံတထာတ္ထဝိပါဒတိဒါဥပ္ပိပါဏသာပါဠိတော်ဗာတိကာရတ္တသုတ်ယောကျင်ယောဂီယဟံတိသစ္စုပ္ပန်ဉ္စဓမ္မံသစ္စုပ္ပန်တရားကိုလီသရတ္တာထိုသူဖြစ်ရာဌာနသိတ္တခဏ၌ဝိပါဒတိအနိစ္စ ानु ပါဒနာသတိဖြင့်ရှု၏သစ္စုပ္ပန်နံဓမ္မနံဝိပရိနာမ ानु ပါဒနေပင်ညာဥရိယဗျာ ानु ပါဒနေညာနံသာသာပိတံမြာမဲ့ပါဠိတော်သေစုပ္ပန္နပစ္စုပ္ပန်ဖြစ်ကုန်သောဓမ္မနာယုံနာတရားတော်ဤဝိပရိနာမ ानु ပါဒနေပညာဟောက်ပြန်ပြည့်စည်ခြင်းကိုရှုမြင်သောပညာသည်ဥရိယတရား ानु ပါဒနေညာနာဥရိယတရား ानु ပါဒနာညာမည်ဒီသုတ္တံပါဠိတော်တွေဟာသေစုပ္ပန်ကိုရှုရအောင်ဓာတ်ရိုက်ပြတဲ့ဒေသနာတော်တွေပဲဒီလိုသစ္စုပ္ပန်ကြအောင်မရှုနိုင်ရင်တော့ဘဝင်္ဂထပြီးဆင်ញံဝိသီဖြစ်ပေါ်လာတယ်။ခုနပြောတဲ့ဒုတိယဝိသီပေါ့။အဲဒီဝိသီစိတ်ဆင်ကားတော့ခုနကမြင်ငယ်ကြီးသားကိုပြန်ဆင်ញံတဲ့အနေနဲ့ပဲဖြစ်လာပါတယ်။အဲဒီမှာပါဝင်တဲ့စိတ်တွေကတော့ဆင်ញံတဲ့စိတ်ကတစ်ကြိမ်၊ရောစိတ်ကခုနှစ်ကြိမ်၊သရာယုံကနှစ်ကြိမ်အားလုံးပေါင်း၁၀ကြိမ်ပါဝင်တယ်အဲ့ဒီစိတ်ဆင်းတဲ့ဆောင်ဘုတ်ကတော့ခြင်းခြင်းပြီးကဇောရသာကြံရစိတ်ဖြစ်ပုံဒါလေးဆိုတော့ခြင်းခြင်းပြီးကဇောရသာကြံရစိတ်ဖြစ်ပုံဆို
ခြင်းခြင်းပြီးကဇောရသာကြံရစိတ်ဖြစ်ပုံခြင်းခြင်းပြီးကဇောရသာကြံရစိတ်ဖြစ်ပုံခြင်းခြင်းပြီးကဇောရသာ
သံဃာစိတ်ဖြစ်ကုန်အဲဘဝင်စိတ်ဘဝင်စိတ်တဲကနေပြီးဆင်ញတဲ့စိတ်ထပြီးတော့ဖြစ်လာပြီးတော့ဇောခွန်ကြီးပြီးတော့တရားအောင်နေခြင်းဖြစ်ပြီးအဲဒီဆင်ញတဲ့ဝိသီပြီးသွားတာအဲမနောဒွာရကစိတ်ကူးစဉ်းစားကြံစီတိုင်းသူ့မှတ်တိုင်းဆင်ញတိုင်းဒီစိတ်၃မျိုးအချင်းအားဖြင့်၁၀ချိန်ဟာဒီရုပ်ဖြစ်ပါတော့ဒါပေမဲ့ယောဂီညာနဲ့မှာတော့အဲဒီစိတ်ဆယ်ခြင်းကိုအသီးသီးပိုင်းခြားပြီးတော့မသိနိုင်ပါဘူးစိတ်တစ်ချိန်ကြီးနေတဲ့အခါသင်မြင်နိုင်ပါတယ်ဒီလိုတဝိထီလုံးတဝိထီလုံးကိုစိတ်တစ်ချိန်ကြီးအနေနဲ့သင်မြင်တာပြီးတာသင်္ခဉာဏ်ရာမှာပြတ်ဆိုထားတဲ့ပြိသမီတာမဲ့ဝိသုဒ္ဓိမဲ့တို့နဲ့ညီညွတ်ပါတယ်အခုပြောခဲ့တဲ့သင်ဉာဏ်ဝိထီရဲ့အခြားမဲ့မှာသူနိုင်ရင်လည်းပြင်းညာကိုမရောက်ဘဲနဲ့ပရမအစင်းရုပ်တင်ဒီရနိုင်ပါသေးတယ်။အာတုခါသာပုဂ္ဂိုလ်မှာတော့ဒီလိုဒီရမှုရာဟာမလွယ်လာသေးပါဘူး။အဲဒီဆင်ញံဝိသီကိုတောက်မချုပ်နိုင်ရင်တော့ဒေယဝိသီအမိဝိသီတွေကိုရောက်တော့ပါရော။အဲဒီခါကျတော့ဆွဲလမ်းမှုတွေဝင်ရောက်လာကြတော့တာပဲ။အဲဒီလိုဆွဲလမ်းပြီးမှတော့ပြုဝင်မယ်လို့မူလဆွဲလမ်းကပြောက်တော့။ဒါကြောင့်အဲဒီပြင်းညာဝိသီဆွဲလမ်းမှုတွေမရောက်ခင်ရှုနိုင်အောင်လို့မြင်ပြီးရပြီးချင်းလက်ငင်းရှုရမယ်လို့ထင်ကြရတာပဲ။အဲဖြစ်စဉ်ဆောင်ပုဂ္ဂို အစဉ်အတိုင်းပူဇော်ရသင်္ဇေသင်္ဒမြင်လစစွာဆို
သင်္ဇေသင်္ဒမြင်လစစွာသင်္ဇေသင်္ဒ
ဒါကသက္ကုဒ္ဒါရဝီတိဉာဏ်ဝီတိဖြစ်ပုံပဲမြင်ပြီးတရားစဉ်းစားပြန်ရာဆိုဒါကဒရနုဝဒကနောဒ္ဒါရဝီတိလို့ခေါ်တဲ့စဉ်ဉာဏ်ဝီတိဖြစ်ပုံပဲသန္တံတရားမြင်ရပေါ်ပါဆို
သန္တာတရားမြင်ရပေါ်ပါသန္တာတရားမြင်ရပေါ်ပါသန္တာတရားမြင်ရပေါ်ပါ
မြင်နာမသိရနောက်ဆုံးပါဆို
မြင်နာမသိရနောက်ဆုံးပါမြင်နာမသိရနောက်ဆုံးပါမြင်နာမသိရနောက်ဆုံးပါ
ဒီနှစ်ပိုက်ကတော့တရားဝီထိနဲ့အမြီဝီထိနှစ်ခုဖြစ်ပုံတွေပါပဲ။ဒါတွေကိုလည်းသရဏုကမနောဒရာဝီထိတွေလို့ပဲခေါ်ရပါတယ်။မြင်တဲ့ဝီထိနောက်ကအစဉ်လိုက်ပြီးဖြစ်တဲ့စိတ်စဉ်တွေလို့ဆိုလိုပါတယ်။ရာယာနာယာစာယာသီတိယာတွေမှာလည်းမြင်ရမှာလို့ပဲဝီစိတ်စဉ်တွေဖြစ်သွားပါတယ်။ထူးခြားတာကတော့ဘဝင်ဆင်းခြင်းမြင်ပြီးလင်းဆိုရမှာဘဝင်ဆင်းခြင်းကြပြီးလင်းဘဝင်ဆင်းခြင်းနာပြီးလင်းဘဝင်ဆင်းခြင်းစပြီးလင်းဘဝင်ဆင်းခြင်းထိပ်ပြီးလင်းဘဝင်အဲဒီလိုသူ့ द्वार နဲ့သူ့ကိုယ်ဝိညာဉ်အလျော်စွာမြင်ပြီးယူမှာပဲပြီးတော့မြင်လစစွာမြင်ကြီးတရားလို့ဆိုရတွင်မှာကြားလစစွာကြားပြီးတရားစသည်ဖြင့်ဉာဏ်ဒီอยู่มาပဲဒီတော့စကားသံကိုကြားရမှာအမိပညာကအရင်ပေါ်တယ်အနေတရားကနောက်မှာပေါ်တယ်ဒါကြောင့်အဲ့ဒီစကားသံကိုကြားရမှာတတ္တိယနဲ့သရုဒ္ဓစာပေများကိုအမိပညာပေါ်လာပြီးကအနေတရားသီလနောက်ဆုံးမှာလို့ကျင်းနောက်ပြန်ပြီးယူရမယ်ဒါတော့ပဲထူကြပါလေ။ဒါကြောင့်ဈာဏံစာတိမြင်သူဤမှတ်သည့်စိတ်ဖြစ်ပုံလို့။ဆောင်းမုံမှညွှန်ပြထားခဲ့တယ်။အဲ့ဒါလေးဆိုရအောင်။ဈာဏံစာတိမြင်သူဤမှတ်သည့်စိတ်ဖြစ်ပုံဆို
။ဈာဏံစာတိမြင်သူဤမှတ်သည့်စိတ်ဖြစ်ပုံ။ဈာဏံစာတိမြတ်သူတိသာဓိစိတ်ဖြစ်ကုန်ရာဏံသာတိမြတ်သူတိသာဓိစိတ်ဖြစ်ကုန
်အဲကြားတဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါဝိသိစိတ်ဖြစ်ပုံ၄ဝိသိဖြစ်ပုံဟာမြင်ဝိသိ၄ခုနဲ့တူပါတယ်ဘုန်းကထူးတာလေးတွေထဲမှာကြားတယ်အဲ့ဒါလေးတွေတော့ပဲထူးတယ်ဒါကြောင့်အဲ့ဒီကြားအစားဒီမှာလဲကြာပြီးရင်ပြီးခြင်းနာပြီးရင်ပြီးခြင်းသာတိပြီးရင်ပြီးခြင်းဒီတိပြီးရင်ပြီးခြင်းလည်းငင်းလည်းငင်းပဲရှိရှိသွားရမယ်ပြီးတော့နောတော်အပြင်စေကုကြံစီမိရမှာလဲဆက်ခြင်းမရှိမိရင်အဲဒီစေကုနောက်ကိုလိုက်ပြီးစဉ်းစားဆင်ခြင်နဲ့အနုဝတ္တကဝိသီရေနောက်လဲစိတ်ဆင်းနေဒီရာကြီးဖြစ်ပေါ်လာမယ်ဒါကြောင့်အဲဒီနောက်လဲကြံစီမှုတွေမဖြစ်ရအောင်အဲဒီကြံပြီးရမှာလဲကျင့်တဲ့ရှိရှိသွားရမယ်အဲ့ဒါကတော့အမြဲတမ်းထင်ရှားပါပဲဒီအတိုင်းကမှလည်းကောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ရှိတယ်လို့ဒီလိုကျွမနေရင်ຢာတွေကစိတ်ကူးကလေးတစ်ခုဖြစ်ပေါ်လာတယ်အဲ့ဒါလေးကိုဖြစ်နေတဲ့တိုင်းနဲ့ချက်ချင်းမှတ်လိုက်မိတယ်ဒီလိုမှမိတာနဲ့နောက်တော့စိတ်ကူးဖြစ်တော့ပဲပြတ်ဆဲသွားတယ်ဒါကတရားမှာတော့အပြင်ထွက်သွားဖို့မသေးမချာတဲ့စိတ်ကလေးဖြစ်ပေါ်လာတယ်။အဲဒါလေးကိုမှတ်လိုက်တာနဲ့အလို့စိတ်ကူးမဖြစ်ပေါ်နိုင်တော့ပဲငြိမ့်သွားတာကိုလည်းတွေ့ရတယ်။ဒ ဒီလိုတွေ့ရတဲ့ယောဂီကတော့ဒီလေးသူငယ်များဆော့နေတာကိုလူကြီးကဆဲ့လို့မှန်လိုက်တာနဲ့ငြိမ်သွားတာနဲ့တူတယ်လို့တောင်းဥမာတင်ပြီးပြောရပါသေးတယ်။ဒါကြောင့်ငြိမ်တိုင်းကြားတိုင်းတွေ့တိုင်းပြီးတိုင်းသခြင်းလည်းငယ်ကျွတ်ကျွတ်သွားရင်ငြိမ်စင်းစားပြီးဆွဲလမ်းမဲ့နောက်လိုက်စိတ်တွေမကြည့်ရတော့ဘူး။ဒိဋ္ဌိဒိဋ္ဌာမတံဘောဟိတတိမြင်မိ၌မြေုံမျှဖြစ်လတ္တသူတေသုဒ္ဓမတံဘုဟိတတိကြာသည်၌ကြာယုံမျှဖြစ်လတ္တငုတေမုဒ္ဓမတံဘုဟိတတိကြောက်သည်၌ရောက်ယုံမျှဖြစ်လတ္တဝိညာတေဝိညာတမတံဘုဟိတတိသိသည်၌သိယုံမျှဖြစ်လတ္တလို့ဒီလိုဟောတော်မူတဲ့မာလုကျဗုဒ္ဓသုံးဒေသနာတော်နဲ့အညီမြေုံမျှကြာယုံမျှတွေ့ယုံမျှသိယုံမျှသဘောမှန်နေတာကြီးနေတော့တယ်။ဉာဏ်ပြီးသင်ရင်စဉ်းစားကြည့်ရင်လဲမူလကသိခဲ့တဲ့အတိုင်းသဘောမှန်သာပြန်ပြီးတော့ပေါ်နိုင်တယ်။ဆွဲလာမှုတွေကတော့မဖြစ်နိုင်တော့ဘူး။ဒါကြောင့်จิตတိုင်းမှရှုယုံနာစုဆွဲမှုပြင်းပြောက်သည်လို့ဆောင်းဘုရားဆိုထားတာပဲ။ဒီလိုဆွဲမှုပြင်းပြောက်တာဘာကြောင့်လဲဆိုလို့ရှိရင်မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော့သည်ဆွဲလာမှုပြင်းပြောက်သွားတယ်ဆိုတာသဘောမှန်အတိုင်းပြီးသွားလို့ပါပဲဒီတိုင်းဒီတိုင်းဒီကဲဒီကဲမှာလိုက်ပြီးချက်ချင်းချက်ချင်းရှိနေတဲ့ယောဂီမှာမပြတ်ပြည့်တဲ့တရားတွေကိုကြည့်တွေ့နေတယ်ဒါကြောင့်မမြဲတဲ့တရားပဲခြင်းရဲ့ပဲသဘောတရားများပဲဆိုတာယောဂီရဲ့ညာနဲ့မှာမရင်မရင်သူ့လိုလိုကိုရှင်းသွားတယ်အဲ့ဒါဟာသမထဆရာများကဟောပြီးလို့ရှင်းသွားတာမဟုတ်ဘူးယူရင်ယူရင်မျက်စိလည်းပြည်သွားတယ်လို့သူ့အသူပဲရှင်းသွားတာဒီလိုရှင်းပြီးသိမြင်သဘောကျသွားမှညာစိတ်လို့ဆိုရတာကဲဆိုကြရမယ်မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော်သည်ဆိုဖြစ်ခဲ့ယူတံကိုရှုမှတ်နေုံနဲ့မမြဲတဲ့တရားပဲ၊ခြင်းရဲ့ပဲ၊အနာတ္တသဘောတရားပဲလို့ဒီလိုညာနဲ့မှအလိုလိုရှင်းပြီးသိလာတယ်ဆိုတာကလည်းသိလောက်အောင်အပြည့်အစုံရှုမှတ်သိနိုင်တာ။တောင်းလို့တခဏလောက်တထိုင်လောက်နဲ့ကတော့သိပါလိမ့်မယ်လို့တောင်းမခံနိုင်ဘူး။လူပေါင်းညာတောင်သိတောင်းနဲ့မှဒဟုလေးလေးတော့လည်းရှိရင်ရှိပေလိမ့်မယ်။ရသဗျာလက်ထက်တော်ကာလတုန်းကတော့ကာလတပုတ်လောက်တရားနာရုံနဲ့တထိုင်ရင်တွင်တခဏလေးအတွင်းမှာပဲမက်ဖို့ရသွားကြတဲ့သူတွေအများကြီးပဲရှိခဲ့ပါတယ်။ဒါပေမဲ့အဲဒီခေတ်နဲ့အခုခေတ်ကိုနိုင်စားလို့တော့ဖြစ်ပေဘူး။ဘာကြောင့်လဲဆိုရင်အဲဒီတုန်းကဟောတဲ့ပုဂ္ဂိုလ်ကလည်းရသဗျာဖြစ်နေတယ်။ပြီးတော့တရားနာတဲ့သူတွေကလည်းအဲတရားနာတဲ့သူတွေရဲ့သစ္စာတရားကိုလည်းသိပြီးမြတ်စွာဘုရားဟောတော်မူတယ်။နားတဲ့သူတွေကလည်းပါရမီလို့ရှိတဲ့သူတွေဖြစ်နေတယ်။အခုနေခါမှာတော့ဟောတဲ့သူကလည်းမိမိတတိပဲများဟောရတဲ့ဇောယုံသိဉ္ဇုံပုဂ္ဂိုလ်များဖြစ်နေတယ်။တရားနာသူတို့ဤသစ္စာတရားကိုလည်းသိနိုင်ကြတာမဟုတ်ဘူး။နားတဲ့သူတွေကလည်းပါရမီထူးတယ်လို့ဆိုဖို့အခက်ပါတယ်။ပါရမီထူးရင်ဘုရားလက်ထက်ကလေးကပါတော်ဝင်ရှိနေပါတယ်။ဒါကြောင့်အခုခေတ်မှာတော့သက္ကနအတွင်းမှာပဲသူသူချင်းချင်းအသိဉာဏ်တွေဖြစ်ပါလိမ့်မယ်လို့တော့ဝန်မခံနိုင်ဘူး။ပြည့်ပြည့်စုံစုံအားထုတ်ရင်ဖြစ်မယ်လို့ဒါလောက်တော့ဝန်ခံနိုင်ပါတယ်။ဘယ်တော့ကြအောင်အားထုတ်မှပြည့်စုံမှလည်းဆိုရင်အနိစ္စဒုက္ခအနတ္တသဘောကိုရှင်းပြီးသိတာကသမထနာညာကစပြီးတော့ဖြစ်တယ်ဒီညာကလည်းစစာချင်းဖြစ်တာမဟုတ်သေးဘူးစေတဝီသုဒ္ဓိဒိဋ္ဌိဝီသုဒ္ဓိသင်္ခါဝိဒနာဝီသုဒ္ဓိဆိုတဲ့ဒီဝီသုဒ္ဓိ၃ပါးကိုကျော်လွန်ပြီးမှဖြစ်တယ်ဒါကြောင့်သ အခုအများယောဂီတို့ဤစာရင်ရဆိုလို့ရှိရင်အလွန်ထူးခြားတဲ့သူမှာနေရာ၃ရက်အတွင်းဒီသမထနာဉာဏ်ကိုရောက်တတ်ပါတယ်။များအချင်းတော့၄၅၆ရက်9ရက်အတွင်းရောက်တတ်ပါတယ်။ဒါကလည်းစည်းစည်းစုံစုံတင်းတင်းကျပ်ကျပ်အားထုတ်တဲ့သူတွေကိုပြောတာ။ရောရဲရဲအားထုတ်နေတဲ့သူတွေမှာတော့15ရက်ရဲ20တန်းအောင်ဒီဉာဏ်ကိုမရောက်တာလည်းရှိတာပါပဲ။ဒါကြောင့်အားထုတ်ခါစားမှာရှင်နေရင်အပြည့်စုံအထုပ်ပုံကိုပြန်ပြောမယ်ခொနင်္ဂသမုထဲမှာစိတ်တိုင်းမှရှုလို့ဆိုထားတဲ့အတိုင်းဝိပဿနာဆိုတာဟာမြင်တိုင်းကြားတိုင်းနားတိုင်းစားသည့်တိုင်းတွေ့သည့်တိုင်းကြံသည့်တိုင်းမလွတ်ရအောင်မပြတ်ရှုသွားရတယ်ဒါပေမဲ့အရုပ္ပါဒမှာတော့အကုန်လုံးစင်္ကအောင်လိုက်ပြီးမရှုနိုင်သေးလို့နည်းနည်းကပဲစသည်ရှုရတယ်ဝမ်ပိုက်ကဖောင်းလိုက်ပိန်းလိုက်နဲ့သူကြားနေတဲ့ရုပ်ဟာများအပြင်ရှုလို့ဝေကူရပါတယ်ဒါကြောင့်အဲဒီဖောင်းနာပင်နာကစပြီးရှုဖို့ရှင်နာကရှင်းပြီးပြောခဲ့ပါဘူးအဲဒီတော့ပြောခဲ့တဲ့အတိုင်းဖောင်းနေပင်နေဖောင်းနေပင်နေလို့အပြည့်ရှုမှနေရတယ်နောက်သတိသမารီအားကောင်းလာတဲ့အခါကာလကြတော့ခိုင်နာဖြစ်တာပါထည့်ပြီးတော့ဖောင်းနေပင်နေခိုင်နေဖြစ်ရလို့အပြည့်ရှုမှနေရတယ်ဒီလိုမှနေရင်လည်းဒီကုကြံစီမှုတွေပေါ်လာရင်အဲ့ဓာတွေကိုလည်းဒီတိုင်းဒီတိုင်းဒီကုတယ်ကြံစီတယ်သိရစသည်ချင်းအကုန်လုံးလာပြီးတော့မှတ်ရတယ်အဲ့ဒီစိတ်ကူးတွေကအများအားဖြင့်ယောနာတရားတွေပါပဲဒါကြောင့်အဲ့ဒီလိုစိတ်ကူးတွေမကျင်းစင်သေးရင်စိတ်တဝိတ္တိမဖြစ်သေးတဲ့အတွက်ယောနာတရားတွေကိုရှင်းရှင်းလင်းလင်းမသိနိုင်သေးဘူးအဲ့ဓာတွေကျင်းစင်သွားမှစိတ်တဝိတ္တိဖြစ်ပြီးရှင်းရှင်းလင်းလင်းသိနိုင်တယ်ဒါကြောင့်အဲဒီလိုစိတ်ကူးတွေကိုလက်မခံမဲ့ရှုမှရှုမှပြီးတော့ပဲရတယ်။ကိုယ်တည်းကရောင်နာပူရာနာရာရာဒီလိုခံခဲ့တဲ့ဝေဒနာတွေပေါ်လာရင်လည်းအဲဒါကိုသူစားအိပ်ပြီးတော့ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်သူဖြစ်ပေါ်တဲ့အတိုင်းပဲလိုက်မှရတယ်။ဒီတည်းကလက်ချေကွေးခြင်းဆန့်ခြင်းရွှေ့ခြင်းတဲ့စိတ်ဖြစ်ပေါ်လာရင်အဲဒီစိတ်ကိုကွေးခြင်းနဲ့ဆန့်ခြင်းနဲ့စသည်ဖြင့်ဒီတိုင်းဒီတိုင်းမှရတယ်။ကွေးရံဆန်းနေရှိကြတော့လေကွေးရယ်ကွေးရယ်ဆန်းနေဆန်းနေစသည်ဖြင့်စင်ပြလိုက်မှရတယ်ဒီနည်းဖြင့်ဘုရားကထားရင်လည်းမပြလိုက်မှရတယ်လမ်းကြောက်ရင်လည်းခြေလမ်းတိုင်းမပြမှသွားရတယ်သွားရတာထားရင်လည်းမှရတာပဲဘုရားလက်အိပ်လိုက်ရင်လည်းမပြမှပြီးသွားရတာပဲဘုံမူရလောကြပြည့်ဝင်တိုင်းသိကုဖြစ်ပေါ်တိုင်းဝေဒနာပေါ်လာတိုင်းအကုန်လုံးလိုက်မှရတယ်အာမအထုမပြံမရှိတဲ့အခါမှာကောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်လို့မပြတ်ထုမပြင်းနေရတယ်။စားတော့ရာရေချိုးရာတွေမှလည်းမှားရတာပဲ။အထုမြင်လာကြတာတွေရှိရင်လည်းမှားရတာပဲ။အိပ်ပျော်နေတဲ့အချိန်ရေငါ6နာရီလောက်မှားတယ်ပါ။တခြားအချိန်တွေမှာဆိုရင်ဒီလိုမပြမစဲထုမနေရတယ်။အနည်းဆုံးတစ်ဆက်ကလောက်မှတစ်ချိန်တစ်ချိန်နဲ့မနည်းကျွနိုင်အောင်မပြလုံးလာပြူပြီးရှုမှတ်နေရတယ်။ဒီလိုရိုးသေးသေးမပြရှုနေရင်နေရာ3ရက်လောက်ကြာတဲ့အခါမှာသတိသမารီကတော်တော်ကောင်းလာတာကိုတွေ့ရတာပါလေ။နေရာ3ရက်နဲ့မတွေ့သေးရင်လည်း5-6ရက်အတွင်းတွေ့မှာပေါ့။သတိသမารီကအားကောင်းလာတော့ကျန်းလွင်ပြေးသွားတဲ့စိတ်တွေဟာမရှိသလောက်ပဲနည်းသွားတယ်။ဖြစ်ပေါ်ပြန်ရင်လည်းအဲဒီစိတ်ကိုဖြစ်ရင်ဖြစ်ချင်းရှုမှတ်နိုင်တယ်။ကျမလိုက်တော့လဲတခါလဲပြတ်စေသွားတယ်။ခေါင်းပင်မှုစားတော့မဆရာအာယုံနဲ့မဆရာထိန်းထားသလိုပဲကသနဲ့ကကနဲ့အကြကိုက်ပြီးဘလွယ်ကူကူနဲ့အမှတ်နိုင်နေတယ်။အဲဒီလိုထူးခြားတာတွေဟာပရိသမာရိအားကောင်းလာတဲ့အထိမ့်မှတွေပါပဲ။အဲဒါဟာစိတ်တဝိတ္တုဖြစ်တဲ့သဘောပါပဲ။အဲဒီလိုခါကစပြီးမှတ်တိုင်းမှတိုင်းအမှားရတဲ့ရုပ်အာယုံနဲ့မှတ်သိတဲ့စိတ်ဟာတခြားစီကွဲလာတယ်။ဘောင်းပင်မှုစားသောရုပ်တရားကတခြားမှတ်သိတဲ့နာတရားကတခြားကွဲပြားပြီးတော့ပြီးလာတယ်။တကယ်ဒီနေ့ကဆိုရင်တော့ဝေယုံနဲ့အသည့်စိတ်ကိုမခွဲကြနိုင်ဘူး။တပေါင်းနဲ့တယောက်တည်းအနေနဲ့ဖြစ်နေခဲ့တယ်။သာရိယာကကွဲနေပြီမယ်လို့ကိုယ်တိုင်သည့်အနေကတော့ဇလုံးနဲ့ဖြစ်နေတယ်။ခုပဲ လက်တွေ့ပြီးရအောင်လက်ညှိုးလေးကိုစိတ်ကြည့်စမ်းပါလို့ကျင်တဲ့စိတ်ကိုသင်ကြားတွေ့ရလားအဲဒီစိတ်နဲ့လှုပ်တာကြွဲရလားရိုးရိုးချင်ရင်မကြွဲဘူးလို့ပြရမှာပဲခေါင်းကပြောခဲ့တဲ့အတိုင်းသတိသမารိအားကောင်းနေတဲ့ယောဂီမှာတော့ကျင်းနေပေါ်လေလို့နိုင်ငံကိုထိမှန်သွားရမှာနိုင်ငံကတခြားခဲကတခြား꿰နေသလိုအာယုံယုံနဲ့မှတ်သိစရာတခြားစီ꿰နေတယ်ဒီနေရာမှာမြတ်စွာဘုရားကဗရမညာလုံးနဲ့အဲ့ဒီမှာပြီးထားတဲ့အကျိုးသူတို့နှစ်ခုအချင်းချင်း꿰နေပုံကိုဥပမာပြထားတယ်ပြထားပုံကတော့ဝေလူယာခေါ်တဲ့ကျောင်းမြေရွယ်ဗရမညာယရနာကြည့်ရဆိုပါတော့တဲ့အဲဒီကြောင်မြေတဲ့ဗရမညာကြောက်ကလေးထဲမှာကျိုးညိုကျိုးဝါကျိုးနီတစ်ခုခုကိုပြီးထားတယ်ဆိုပါတော့အဲဒါကိုမျက်စိမြင်တဲ့လူကကြည့်လိုက်လို့ရှိရင်ဗရမညာထဲမှာအကျိုးကိုပြီးထားတယ်ဇီယာကဗရမညာပဲဇီယာကဗရမညာမှာပြီးထားတယ်ကျိုးပဲလို့ခွဲကြပြီးမြင်သိသွားတယ်လို့ပဲသို့သူယောဂီယဟန်ကလည်းဇီယာကယုတ်ကိုပဲဒီသုတိနေတဲ့စိတ်ဝိညာဉ်ကဒီယုတ်ကိုထဲမှာမှီးနေတယ်ဒီယုတ်ကိုနဲ့ဆက်ဆက်နေတယ်လို့သိပါတယ်တဲ့ဒီနေရာမှာအထာရထာကစိတ်ဝိညာဉ်ဆိုတာဟာယုတ်ကိုကိုရှုနေတဲ့ဝိပဿနာစိတ်ဝိပဿနာဉာဏ်ဖြစ်တယ်လို့ဖွင့်ထားပါတယ်ဒီဥပမာထဲမှာဗရမညာနဲ့ယုတ်ကိုတူပါတယ်ကျိုးနဲ့ဝိပဿနာရှုတဲ့စိတ်တူပါတယ်ကျိုးကဗရမညာတဲ့ဝင်နေတာလို့ရှုတဲ့ဝိပဿနာစိတ်ကယုတ်ကိုစီရောက်ပြီးသိနေတာတူပါတယ်ဒီကယောဂီတွေမှလည်းခေါင်းတယ်လို့မှတ်တဲ့အခါခေါင်းတာလေးရတဲ့ခုသိတာလေးရတဲ့ခုဒါလေးနှစ်ခုပဲရှိတယ်လို့သင်ကြားသိနေတယ်ဒိနေလို့မှတ်တဲ့အခါမှလည်းဒိနာလေးရတခုပြီးတာလေးရတခုဒါလေးနှစ်ခုပဲရှိတယ်လို့ဒီလိုဒီလိုစသည်ဖြင့်သူ့အတူပဲအပြီးရှင်းလာပါတယ်ဒါကြောင့်ဝမ်းမိတ်ကဖောင်းတာလဲဖောင်းတက်လာတဲ့အခါဖောင်းတာနဲ့မှတ်သိတာဒါလေးနှစ်ခုပဲရှိတယ်ဗိင်းပြသွားတဲ့အခါမှလည်းဗိင်းနာနဲ့မှတ်သိတာဒါလေးနှစ်ခုပဲရှိတယ်သွားနေတိုင်းမှလည်းကြွတဲ့အခါကြွတာနဲ့မှတ်ပြီးတာလမ်းတဲ့အခါလမ်းတာနဲ့မှတ်ပြီးတာငင်းကြတဲ့အခါကြားတာနဲ့မှတ်ပြီးတာဒါပဲရှိတယ်ယုံနေသည့်ယုံနေသည့်သုံးသုံးဒါလေးနှစ်ခုပဲရှိတယ်ဒီပြင်ဘာမှမရှိဘူးဆိုတာတချို့ယောဂီတွေကရှင်းရှင်းလင်းလင်းပြောတာကြပါတယ်ဒါရဲသမာရိညာတိုးတက်လာတဲ့အခါကာလကြတော့အဲ့ဒီမှတ်သိရတဲ့ယုံနာငလေးတွေသူ့ခိုက်တာနဲ့သူတပိုင်းစီတပိုင်းစီကြောက်ကြောက်သွားတာကိုသိလာတယ်။ဘောင်းတယ်လို့မှတ်ခိုက်မှဘောင်းတာလေးကကြီးကြီးနဲ့ပေါ်ပြီးတော့ကြောက်သွားတယ်။ဒိန်တယ်လို့မှတ်ခိုက်မှဒိန်နာလေးရတဲ့ကြီးကြီးနဲ့ပေါ်ပြီးတော့ကြောက်သွားတယ်။ဘောင်းတယ်လို့မှတ်ရင်ဘောင်းတာရောသီတာရောကြောက်သွားတာကိုတွေ့ရတယ်။ဒိန်တယ်လို့မှတ်ရင်လည်းဒိန်တာရောသီတာရောကြောက်သွားတာကိုတွေ့ရတယ်။မတိုင်းမတိုင်းဒီလိုပေါ်ပေါ်ပြီးတော့ကြောက်ကြောက်သွားတာကိုကြီးတွေ့နေရတယ်။တွေ့တယ်တွေ့တယ်လို့မှတ်တိုင်းတွေ့တာနဲ့တွေ့တယ်တွေ့တယ်လို့မှတ်တိုင်းတကွေးနဲ့တကွေးဟာမရောဘူး။တွေ့လိုက်ရင်ကြောက်သွားရင်တွေ့လိုက်ရင်ကြောက်သွားရင်နဲ့တွေ့ရင်လည်းစိတ်ရောတွေ့တဲ့ရုပ်ရောမှတ်တည်ရဲ့စိတ်ရောတစ်ပိုင်းစီတစ်ပိုင်းစီပေါ်လိုက်ကြောက်လိုက်နဲ့ရှင်းပြီးတော့သင်ကြားနေတယ်။ညောင်းနာပူရာနာရတွေကိုမှတ်ရင်လဲညောင်းနာပူရာနာရတွေကမှတ်ရင်မှတ်ရင်ပဲကြောက်ကြောက်သွားတယ်။ဒီတော့ယောဂီရဲ့ညာထဲမှာပေါ်လာပြီးတော့ကြောက်သွားလို့မမြဲတော်ကြီးကြီးပဲလို့ဒီလိုရှင်းပြီးတော့သဘောကျလာတယ်။ဟုတ်တော်အဘဝတော်အနိစ္စဟုတ်တော်အဖြစ်ပေါ်ကြီးပြီးအဘဝတော်မရှိတော့ကြောင့်အနိစ္စမမြဲတာတွေပဲလို့ဒါရမြန်မာမိဆိုတာတဲ့အတိုက်ဖြစ်ပေါ်ပြီးပြောက်သားလို့မမြဲဘူးဆိုတာကိုယောဂီကကိုယ်ဉာဏ်နဲ့တွေ့ပြီးတော့သိသွားတာပါပဲအဲ့ဒါဉာဏ်ကနေရမှန်းဆပြီးတော့ ဒီကလည်းမဟုတ်ဘူးသမဏဇာတိကပြောလို့အာနာယိုသေးပြီးယုံကြည်ရတာလည်းမဟုတ်ဘူးသူညာထဲမှာသူ့ဟာသူရှင်းလာတာဒီလိုကိုယ့်ဟာကိုယ်တွေ့ပြီးပြီးမှညာအစ်ဖြစ်တာသူညာပြောတာကိုယုံကြည်တာကအတ္တရာရပဲယုံကြည်လို့မှတ်ထားတာကပညာသီးပဲဉာဏ်ပညာသီးမဟုတ်သေးဘူးကိုယ်တိုင်သိမှဉာဏ်သီးဖြစ်တယ်ဒါကြောင့်ကိုယ်တိုင်သိဖို့ကအရေးကြီးတယ်ဝိပဿနာဆိုတာဟာကိုယ်တိုင်သိအောင်လို့ကျွတ်ရတာပဲကျွတ်နေရင်ကိုယ်တိုင်တွေ့ပြီးသိလာမှဝိပဿနာဉာဏ်စီဖြစ်တာယောဂီဟာဘောင်းနဲ့ပိန်နဲ့စသည်ဖြင့်ဒီကဲယုံနာကိုမှရင်မှရင်နဲ့ဘောင်းနာလေးလည်းဖြစ်ပြီးကြောက်သွားလို့မမြဲဘူးပိန်နာလေးလည်းဖြစ်ပြီးကြောက်သွားလို့မမြဲဘူးစိတ်ကူးစင်းကဉာဏ်ကြီးတာလေးတွေလည်းဖြစ်ပြီးကြောက်သွားလို့မမြဲဘူးညောင်းနာပူရာနာရာကျင်နာကြိုက်ခဲတာရတာလေးတွေလည်းဖြစ်ပြီးကြောက်သွားလို့မမြဲဘူး꿰ကျင်တာ꿰တာဆန်းကျင်တာဆန်းတာလေးတွေလည်းဖြစ်ပြီးကြောက်သွားလို့မမြဲဘူးကြွာတာလှမ်းတာချတာလှူကြတာလေးတွေလည်းတွေ့ချင်းတွေ့ချင်းဖြစ်ပြီးကြောက်ကြောက်သွားလို့မမြဲဘူးမှားသိတဲ့စိတ်ကလေးတွေလည်းသိသိပြီးကြောက်ကြောက်သွားလို့မမြဲဘူးလို့ဒီလိုသူခိုက်တာနဲ့သူဖြစ်ပေါ်ပြီးကြောက်ကြောက်သွားလို့မမြဲတဲ့တရားတွေကိုကိုယ်တွေသိရတယ်ဒီတော့မမြဲတဲ့တရားတွေကြီးပဲဆိုတာသူကသူအတိရှင်းသွားတယ်ဒီလိုဒီရှင်းမှအနိစ္စ ानु ပါဒညာဖြစ်ဖြစ်တယ်ဒီညာဖြစ်ဖြစ်အောင်လို့အားထုတ်ရတာတဲ့ဒီအနိစ္စ ानु ပါဒနာအရာမှာအထာထာကဒီလိုခွဲကြပြထားတယ်အနိစ္စံဝေရိတဗံအနိစ္စကိုလည်းသိရမယ်တဲ့နေသာတာဝိရိတဘာမမြဲသည့်အဖြစ်အနေသာလက္ခဏာကိုလည်းသိရမယ်နေသာနုပါဒနာဝိရိတဘာမမြဲဟုရှုမြင်တဲ့နေသာနုပါဒနာကိုလည်းသိရမယ်ဒီလိုချင်းညုတ်ပြပြီးတော့နေသာတိခန္ဓာပင်စကံနေသာဆိုတာခန္ဓာ၅ပါးပဲစသည်ဖြင့်အကျယ်လဲရှင်းပြပါပါတယ်ဒါကြောင့်ခန္ဓာ၅ပါးဟာအနေသာမမြဲတဲ့တရားပဲလို့ဒါကိုသိထားရမယ်။ကိုညာနဲ့မထင်သေးမသိသေးပါမယ်လို့ဒါတော့တော့သိထားရမယ်။သိထားဖို့လည်းလိုပါတယ်။ဒါတော့ဒီနမကလေးပါဘူး။ဒုက္ခဆင်းရဲတရားကြီးပဲအနတ္တအတ္တမဟုတ်ဘာသာမဟုတ်တဲ့သဘောတရားကြီးပဲလို့ဒီလိုလည်းသိထားဖို့လိုပါသေးတယ်။ဒီလိုအနိစ္စဒုက္ခနတ္တတရားကြီးပဲလို့ကြားနာဘူးသိဘူးရင်ဝိပဿနာလို့ကိုအထုနိုင်ပါပြီ။ဒါကြောင့်သုလတနာသင်္ခရာသုံးပါးသုဒ္ဓမြာညာပြည့်စုံပုံနဲ့ဝိပဿနာအကျုပ်ပုံကိုအကျဉ်းချုပ်ဒီလိုဟောထားပါတယ်။ဒေဝနာမိန္ဒနတ်တော်ရည်စင်းဖြစ်တော်သည်ကြာမင်းဗာဝေဓမ္မာအလုံးစုံသောတရားတို့သည်အဘိနိဝေသာယမြဲသည်ဆန်းသာသည်အတ္တကံဟုတဏှာရိဒိဖြင့်ဆွဲလာခြင်းကနာလန်းဤဒီမထိုက်တန်ကုန်ဟု၍ဧဝံဤသောဧတံဤသဘောကိုသိခုနောယာမိတုတံကြာနာဘူးသည်စေဟောတိကရိစညာဧဝံတတိဤတို့ဖြစ်လင်သောသူကြာနာဘူးသောယာမိသာဗံဓမ္မအလုံးစုံသော၆ဒွာယဒွာ၆ပါး၌သင်ရှားသောတရားအလုံးစုံကိုအဘိဇာနာတိစေจุတိစေจุတိရဲ့ဆိုတာကျွရမယ်ယုံနာစီကိုညာနဲ့မျက်နာမူပြီးသူဆိုင်ပြီးကျူတာပြီးတာကိုဆိုတာပါပဲပြီးတော့ဒီသိကလည်းနာမရူပပရိစေဒညာပစ္စယပရိကညာဆိုတဲ့ဒီအစဆုံးအခြေခံဝိပဿနာအသည့်ကိုဆိုလိုပါတယ်ပြီးတော့ယုံနာတရားအလုံးဟာအနိစ္စဒုက္ခအနတ္တကြီးပဲလို့ဒါတော့ကြားဘူးရင်နာမရူပပရိကညာကစပြီးတော့ကျူနိုင်တယ်ဆိုတာသင်ကြားသိရပါတယ်။ပြီးတော့ဒါလည်းမကြသေးဘူး။ကျေကျူပြီးတဲ့ဉာဏ်နှစ်ပါးပြီးတော့သမတနာအစရှိတဲ့အထဝိပါဒနာဉာဏ်နဲ့ဆက်ပြီးဖြစ်သွားပုံကိုလည်းပဲဘောထိုယာနီဘာဝဓမ္မအလုံးစုံသောတရားကိုပြီးဇာနေတော်ရှိရှိပြီးပြီး၍ဘာဝဓမ္မတရားအလုံးစုံကိုပရိဇာနာတိအနိစ္စဒုက္ခအနတ္တလက္ခဏာတို့ဖြင့်ပိုင်းခြား၍သိ၏။ဒုစရည်ချင်းဆက်ပြီးတော့ခေါ်ပြတော့ပါလေဒါကြောင့်ဝိပဿနာရှိမဲ့ပုဂ္ဂိုလ်ဟာအောက်ထက်ဆုံးအားဖြင့် ယုံနာတရားအလုံးအိစ္ဆဒုက္ခအနတ္တကြီးပဲဆိုတာကတော့ကျမ်းနာဘူးမှတ်သားဘူးရမယ်ဒါတော့ကျမ်းနာဘူးရင်အကျဉ်းချုပ်အားဖြင့်သုဒ္ဓမယညာပြည့်စုံပြီးတော့ယူရပါတယ်အခုဗမာကြီးကဗုဒ္ဓဘာသာတွေကတော့ဒီလိုသုဒ္ဓမျိုးနဲ့ပြည့်စုံတာဟာကြာလာပါပြီဒလေးဘုရားတွေကပြည့်စုံလာကြမှာကြီးပါပဲဒီတော့ဟုတ်သွားအဘာဝဝါအိစ္ဆဒဖြစ်ပေါ်ပြီးမရှိပဲဖြစ်သွားတာ၊ကွယ်ပြောက်သွားတာဟာမမြဲသည့်အဖြစ်အနိစ္စလက္ခဏာပါပဲ။ယုံနာတရားတွေကအစဉ်သာဝရရှိနေတာမဟုတ်ဘူး။ကြောင်းညွတ်တဲ့အခါမှအသေးသေးဖြစ်ပေါ်လာကြတာ။အဲဒါဟာမူလကမရှိတဲ့အနေမှအရှိတဘောကိုရောက်လာတာပဲ။ဒါကြောင့်ဟုတ်သွားဖြစ်ပြီး၍ရှိလာပြီး၍လို့ဆိုထားပါတယ်။အဲဒီလိုဖြစ်လာပြီးရှိလာပြီးတော့လည်းအမြဲတည်နေတာမဟုတ်ဘူးသက္ကနာခြင်းပဲမရှိပဲဖြစ်သွားပြန်တယ်ကျွဲပြောက်သွားပြန်တယ်ဒါကြောင့်အဘာဝမရှိခြင်းကျွဲပြောက်သွားခြင်းဟာအနိစ္စတာအနိစ္စလက္ခဏာပဲလို့ဆိုထားပါတယ်အဲဒီလိုဖြစ်ပေါ်လာပြီးကျွဲပြောက်သွားလို့ပဲယုံနာတရားတွေကိုအနိစ္စမမြဲဘူးလို့အတိမှတ်ပြုပါတယ်ဒါကြောင့်ဖြစ်ပေါ်ပြီးကွယ်ပြောက်သွားခြင်းဟာအနိစ္စလက္ခဏာမျိုးပါတယ်အထူးအားဖြင့်ကွယ်ပြောက်သွားတာကိုအနိစ္စလက္ခဏာလို့ဆိုလိုပါတယ်မမြဲဘူးလို့ခေါ်ရခြင်းရဲ့အထိမ့်မှပေါ့ပြီးတော့သာသာအနိစ္စတာယဝတိနအနိစ္စံဒီအနုဘသနာကိုကွယ်ပြောက်သွားခြင်းအနိစ္စလက္ခဏာအလိုအားဖြင့်မမြဲဘူးလို့ရှုမြင်လာပြီးတာအနိစ္စအနုဘသနာမျိုးပါတယ်ပေါ်လာတဲ့ယုံနာကိုရှုနေရင်ပေါ်လာပြီးတော့ကြောက်သွားတာကိုတွေ့ရတဲ့အတွက်အမြဲဘူးလို့သဘောကျသွားတာသိမြင်သွားတာနိစ္စ ानु ဘာဒနာညာပဲလို့ဆိုလိုပါတယ်ဒေတာလေးတွေကိုဆိုကြအောင်ဆိုအနိစ္စကိုသိရမည်နိစ္စလက္ခဏာကိုသိရမည်အနိစ္စ ानु ဘာဒနာကိုသိရမည်ဒီသုံးခုကသာဆိုတော့အနိစ္စကိုသိရမည
်
အနိစ္စလက္ခဏာကိုသိရမည
်
အနိစ္စနုပါဒနာကိုသိရမည
်
ဒါကတော့ခုနကပြောခဲ့တဲ့အထကထာရဲ့ဘာသာပြန်လဲအနိစ္စဆိုတာကဘယ်ဟာလဲဆိုရင်မပြတ်ဖြစ်ပြနေတဲ့ယုံနာခန္ဓာကအနိစ္စတရားအနိစ္စမမြဲတဲ့တရားဆိုတာမပြားဖြစ်ပြနေတဲ့ယုံနာခန္ဓာတွေလေမပြားဖြစ်ပြနေတဲ့သဘောတရားတွေပါပဲဖြစ်ခိုက်ပြခိုက်မှာအဲဖြစ်ခိုက်ဖြစ်ခိုက်မှာလိုက်ပြီးပြုနေတဲ့ယောဂီမှာမပြားဖြစ်ပြနေတဲ့တရားတွေကိုကြည့်တွေ့နေရတယ်မြင်ရကလည်းမြင်တိုင်းမြင်ပြီးပြုတ်ပြုတ်သွားတယ်တို့တူကြားရစသည်ကလည်းကြားတိုင်းနားတိုင်းစသည်တိုင်းဝိသီတိုင်း၊ကိုယ်တိုင်း၊စာတိုင်း၊လှုပ်ရှားတိုင်း၊စိတ်ကူးစဉ်းစားကြံစည်တိုင်းသိပြီးပြီးတော့ပြုတ်ပြုတ်သွားတယ်။မနစ်စက်ကမလား။သူ့တိုင်းမှတိုင်းမပြတ်ဖြစ်ပြနေတာကြီးတွေ့နေရတယ်။အိပ်ကျော်နေတဲ့အခါမှာလဲဒီယုံနာတွေကတော့မပြတ်ဖြစ်ပြနေတာပါပဲ။မရှိနိုင်တဲ့အတွက်မသိရတာတော့ပဲရှိပါတယ်။သူတို့ကတော့မပြတ်ဖြစ်ပြနေတာပဲ။အနိစ္စမမြဲတဲ့တရားဆိုတာဒီလိုမပြတ်ဖြစ်ပြနေတဲ့ယုံနာခန္ဓာတွေပါပဲ။ဇွဲလာ205ခန္ဓာဆိုတာလဲဒီမပြတ်ဖြစ်ပြနေတဲ့တရားတွေပါပဲ။အနိစ္စကိုသိရမည်ဆိုတာလဲဒီတရားတွေကိုဆိုတာပါပဲ။ဉာဏ်အာမထုံမိကတော့သုဒ္ဓမယညာနဲ့ဉာဏ်နာမှာသာဒီသိထားဖို့ပါပဲ။ဒီမှာအာထုံနေတဲ့အခါမှာတော့ခန္ဓာမစဲဖြစ်ပြနေတာတွေကိုဝရဉာဏ်နဲ့တွေ့ပြီးသိဖို့ပါပဲ။အရင်ကဒီနေရာမှာဆောင်းဘုတ်ကမပြတ်ဖြစ်ပြနေတဲ့ယုံနာခန္ဓာကအနိစ္စတရားလို့ဆိုထားတယ်။အခုတော့အဲ့ဒါကိုတူအောင်လို့ဖြစ်ပြတဲ့ညယုံနာခန္ဓာကအနိစ္စတရားလို့ပြင်ထားပါတယ်။အဲ့ဒါကိုဆိုရမယ်။ จิตเยตัญญะยุคนังขันธาก็อนิจจตยาสุ
จิตเยตัญญะยุคนังขันธาก็อนิจจตยาจิตเยตัญญะยุคนังขันธาก็อนิจจตยาจิตเยตัญญะยุคนังขันธาก็อนิจจตยา
အနိစ္စလက္ခဏာဆိုတာကတော့ကျူးမရတဲ့ယုံနာတရားတွေဖြစ်ပေါ်လာပြီးတော့ကြောက်ကြောက်သွားတဲ့အချင်းရာပါပဲ။ဒါကြောင့်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာတဲ့။အဲ့ဒါကိုဆိုကြရမယ်။ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာဆို
။ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာ။ဘောဓိနာဝေကြောက်ွားတာကအိသလက္ခဏာဘောဓိနာဝေကြောက်ွားတာကအိသလက္ခဏာ
ယုံနာတရားတွေကိုအိသမမြဲဘူးလို့ဆိုရတာဟာဘာကြောင့်လဲဆိုရင်ဖြစ်ပေါ်လာပြီးတော့မရှိတော့ပဲကြောက်ကြောက်သွားလို့ပါပဲဒါကြောင့်အဲ့ဒီကြောက်ကြောက်သွားတာဟာမမြဲဘူးလို့ခေါ်ရခြင်းရဲ့အထင်းမှလက္ခဏာပဲဥပမာလူတွေမှာလူတိုင်းလူတိုင်းထူးခြားတဲ့အထင်းမှလက္ခဏာဆိုတာရှိတယ်အဲ့ဒီအထင်းမှလက္ခဏာကဘယ်မှာရှိတာလဲဆိုရင်အများအားဖြင့်မျက်နှာမှာရှိတာပါတယ်မျက်ခုံးမျက်လုံးနေပုံနာရာနေပုံပါးစနေပုံနှာခုနေပုံမှဲ့စသည်နဲ့အသွေးရောဒီလိုအထင်းမှတွေရှိတာပါတယ်ဒါကြောင့်တွေ့ဘူးသိဘူးတဲ့သူတဦးနဲ့တူတွေ့ကြတယ်ဆိုရင်အဲဒီအထိမ်းမကလေးတွေကိုကြည့်ပြီးတော့ဘသူပဲဆိုတာသိကြရတယ်။အဲဒါလိုပါပဲအိဆာမမြဲဘူးလို့ဆိုရတယ်ဒီယုံနာတရားတွေမှာလဲအိဆာမမြဲဘူးလို့မှတ်သားဖို့ရာအထိမ်းမလက္ခဏာရှိတယ်။အဲဒါကဘာလဲဆိုရင်ဖြစ်ပေါ်ပြီးတော့ပျောက်သွားခြင်းသဘောပါပဲတဲ့။ဟုတ်တယ်။ဖြစ်ပေါ်လာပြီးတော့ပျောက်သွားတာကမမြဲဘူးလို့ဆိုရတယ်အစရဲကလုံးလုံးဖြစ်ပေါ်လာခြင်းမရှိတဲ့တရားကိုတော့မရှိပေမဲ့အနိစ္စမမြဲဘူးလို့မဆိုရဘူးအဲဒီလိုလုံးလုံးမဖြစ်ပေါ်လာတဲ့တရားကဘယ်လိုဟာလဲဆိုရင်ကြီးညာတရားပေါ့ဆိုတာရှင်းလဲမဖြစ်ပေါ်ဘူးတကယ်လဲထင်ရှားမရှိဘူးလူနာမယ်မျိုးပေါ့လူနာမယ်ဟာအမြင်မဲ့တဲ့အချိန်ကစားပြီးသင်ကြားလာတယ်။ဒါကြောင့်အဲ့ဒီအချိန်ကစားပြီးဖြစ်လာတယ်လို့ဘယ်လိုလဲပဲသင်စရာပေါ့လေ။ဒါပေမဲ့အဲ့ဒီနာမည်ဟာအမှားသားပြုံမြခေါ်ရုံမြပါပဲ။အဲ့ဒီအချိန်ကစားပြီးတော့ဖြစ်လာတာလည်းမဟုတ်ပါဘူး။တကယ်လည်းသင်ကြားရှိတာမဟုတ်ပါဘူး။တကယ်ရှိတဲ့သင်ရင်ကြာကြည့်ပေါ့။လောကမှာဗာလေသမီးလေးသူတယောက်ရလာတယ်ဆိုရင်မိဘများကအဲဒီသားသမီးကိုခေါ်ပြောဆိုလို့ဖြစ်အောင်နာမည်ပေးထားကြရတယ်။ဒါကြောင့်မိဘဖြစ်သူတွေကမိမိတို့ရလာတဲ့ဗာလေကိုကင်မွန်းတာမင်္ဂလာပြုပြီးမောင်နီလို့အမည်ပေးထားလိုက်တယ်ဆိုတော့အဲဒီမောင်နီဆိုတဲ့နာမည်ဟာအမည်မပေးခင်ကတော့ဘယ်သူမှခေါ်ရမှမသိသေးဘူးအမည်ပေးလိုက်တဲ့အချိန်ကစပြီးအဲ့ဒီကလေးကိုမောင်နီလို့ပဲလူတွေကအသိမှပြုကြတယ်ဆိုပေမဲ့မောင်နီဆိုတဲ့အဲ့ဒီအမည်ဟာအမည်ပေးတဲ့အချိန်ကစပြီးတော့ဖြစ်လာတယ်လို့တော့မဆိုရဘူးမကြောင်လဲဆိုရင်မောင်နီဆိုတဲ့အဲ့ဒီအမည်ပညာကိုကသင်ကြားမရှိလို့ပါပဲတကယ်ထင်ရှားမရှိရှိမရှိကိုသိရအောင်စဉ်းစားကြည့်ကြစို့မောင်နီဆိုတဲ့အဲ့ဒီအမည်ဟာမောင်နီရဲ့ကိုယ်ထဲမှာရှိနေပါသလားမောင်နီရဲ့ခေါင်းပေါ်မှာရှိနေပါသလားဘေးနာမှာရှိနေပါသလားမျက်နာမှာကနေပါသလားတကယ်ဆိုတော့ဘယ်မှမရှိပါဘူးဘောင်းဝင်ရှင်လူများကအပြီးမှပြုထားလို့မောင်နီဆိုတာသင်ချားပြရုံမျှတာရှိပါတယ် အဲဒီမောင်ကြီးသေဆုံးသွားရင်ကောအဲဒီအမီလည်းကြောက်ပြက်သွားပါသလားကြောက်မသွားပါဘူးလူများကမမေ့သေးသေးများကလားပါလို့မောင်ကြီးဆိုတဲ့အဲဒီအမီပညာကတော့သင်ကြားနေတာပါပဲဒါကြောင့်နာမဂုတံနာဇီရတိအမီနဲ့အနွယ်ဟာဘယ်တော့မှသိမိအောင်ငင်းပျက်စီးခြင်းမရှိပါဘူးတဲ့လူတွေအားလုံးကအဲဒီမောင်ကြီးဆိုတဲ့အမီကိုအသိမှမပြုကြပဲမေ့ပြောက်လိုက်တဲ့အခါကာလကျတော့အဲဒီအမီဟာမတင်ကြတော့ဘူးဒါပေမဲ့ကြောက်ပြက်သွားတာတော့လည်းမဟုတ်ပါဘူးဘာကြောင့်လဲဆိုရင်နောက်ခါအဲဒီအမီကိုထုတ်ပေါ်နိုင်တဲ့လူကထုတ်ပေါ်လိုက်ရင်ပြန်ပြီးတော့ပေါ်လာကြတာပဲဇန်နီပါတော်တွေကဘုရားအလောင်းတော်ရဲ့အမည်တွေကိုစဉ်းစားကြည့်ပါဝေသန္တရာမောသဒာမဟာဇနကဝိဒူရာဒေမီနေမီအစရှိတဲ့အမည်တွေဟာအဲ့ဒီဇန်နီပါဖြစ်စဉ်ဘဝကာလတုန်းကတော့သင်ကြားနေခဲ့တယ်အဲ့ဒီကနောက်အနှစ်သိန်းသားများစွာကာလပတ်လုံးကြောက်ွယ်ပြီးနေခဲ့ဒါပေမဲ့လို့ငါတို့မြတ်စွာဘုရားကပြန်ပြီးထုတ်ပေါ်လိုက်တော့အဲ့ဒီညီတွေဟာအခုသင်ကြားပေါ်နေကြတယ်လေးသင်ချင်းနဲ့ကဘာတသိန်းတဲ့ကဒီတင်္ဂရာမြတ်စွာဘုရားဆိုတဲ့အမည်ကုမေရာရဲ့သေးဆိုတဲ့အမည်တွေဟာအဲ့ဒီခေတ်ကာလကနောက်လေးသင်ချင်းနဲ့ကဘာတသိန်းကာလပါလုံးမတင်ရှားပဲရှိနေခဲ့တယ်ဒါပေမဲ့သာရဏေသာတရားပြန်ပြီးထုတ်ပေါ်လိုက်တဲ့အတွက်အဲ့ဒီအမည်တွေဟာအခုပြန်ပြီးထင်ရှားပေါ်နေကြတယ်ဒါကလည်းအခုကုသသာသနာတော်ထုံးကားနေတော့ပါပဲတရားသာသနာခေတ်ကုန်သွားတဲ့အခါကာလကျတော့အဲ့ဒီအမည်တွေကိုဘယ်သူမှအသိမှပြုကြမှာမဟုတ်တော့ဘူးဒါတော့ဒီသင်္ကရာဆိုတဲ့အမည်သုမေရာဆိုတဲ့အမည်တွေဟာကွယ်ပြောက်သွားကြအောင်မှာပဲဒါပေမဲ့နောက်ဘုရားတစုကထုတ်ဖော်ပြီးဟောလိုက်ရင်တော့ပြန်ပြီးပေါ်လာအောင်မှာပဲဒါကြောင့်အမည်ပညာဆိုတာဟာလူအများကအသိမှပြုထားလို့သမုတ်ထားလို့သင်ကြားသိရုံမျှပါပဲတကယ်အားဖြင့်ဘယ်မှာမှသင်ကြားရှိတာလည်းမဟုတ်ပါဘူးအစာကလည်းမရှိဘူးနောင်လည်းရှိတာမဟုတ်ဘူးဖြစ်ပေါ်လာတာလည်းမဟုတ်ဘူးဖြစ်ပေါ်လာတဲ့တရားမဟုတ်တဲ့အတွက်ကြောက်ပြဲသွားတယ်လို့လည်းမဆိုရဘူးမမြဲဘူးလို့လည်းမဆိုရဘူးပညာဆိုရင်ဘာပညာပဲဖြစ်ဖြစ်ဒါမျိုးကြီးပါပဲသင်ကြားစီတာလည်းမဟုတ်ဘူးရေပေါ်လာတာလည်းမဟုတ်ဘူးပြည့်သွားတာလည်းမဟုတ်ဘူးဒါကြောင့်ပညာတရားကိုမမြဲဘူးလို့လည်းမဆိုရဘူးနိဗ္ဗာန်တရားဆိုတာလဲသဘောအားဖြင့်သင်ကြားရှိပေမဲ့သိချင်းပြည့်ချင်းမရှိတဲ့အတွက်မမြဲဘူးလို့မဆိုရဘူးအငိမ့်နာနေရာဖြင့်အစင်သာရတည်ရှိနေတဲ့အတွက်နိဗ္ဗာန်ကိုနိစ္စတရားအမြဲတဲ့တရားလို့သာမှတ်ရတယ်နိဗ္ဗာန်မှာတပါးပရမယုံနာတရားတွေကတော့အစပထမကမရှိသေးပါပဲနဲ့အကြောင်းညွှတ်တဲ့အခါမှာအသေးအသေးဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးတော့လည်းကြောက်ကြောက်သွားတယ်။ဒါကြောင့်အဲဒီပရမယုံနာတွေကိုမမြဲဘူးလို့ဆိုရတယ်။မြင်တာဆိုပါတော့မမြင်ခင်စပထမတုန်းကတော့မြင်တယ်ဆိုတာဟာမရှိသေးဘူး။ဒါပေမဲ့မျက်စိကလည်းကြည့်တယ်၊အစင်းကလည်းထင်တယ်၊အလင်းရောင်ကလည်းရှိတယ်၊နှလုံးလည်းသိမိတယ်ဆိုရင်တော့အဲဒီအကြောင်းလေးပါညွှတ်တဲ့အခါမှာမြင်မှုကပေါ်လာတယ်။ပေါ်ပြီးတော့လဲချက်ချင်းပဲကြောက်သွားတာပါပဲမရှိတော့ဘူးဒါကြောင့်အဲ့ဒီမြင်တာကိုမမြဲဘူးလို့ဆိုရတယ်ဘာမှပုဂ္ဂိုလ်တွေနေနေတော့မြင်တာကိုမမြဲဘူးလို့သိဖို့ရဟာမလွယ်လှပါဘူးကြားတာကပိုးပြီးပြီလွယ်ပါတယ်အဲ့ဒီကြားတာဟာလဲမကြားခင်ကတော့မရှိသေးဘူးဒါပေမဲ့နားကလည်းကြည်တယ်အပန်းကလည်းထင်တယ်အာဂါဘခေါ်တဲ့အပေါကြားကလည်းရှိတယ်နှလုံးနဲ့သွင်းမိတယ်ဆိုရင်တော့အဲ့ဒီအကြောင်းလေးပါညွှတ်တဲ့အခါမှာကြားမှုကပေါ်လာတယ်ပေါ်ပြီးတော့လည်းချက်ချင်းပဲကြောက်သွားတာပါပဲမရှိတော့ဘူး ဒါကြောင့်အဲ့ဒီကြားတာကိုမမြဲဘူးလို့ဆိုရတာဒါကတော့လူတိုင်းပဲသင်ကြားသိလွယ်ပါတယ်အခုဘုန်းကြီးပြောနေတဲ့စကားသံလေးတွေကိုတစ်လုံးပြီးတစ်လုံးကြားနေတယ်ကြားပြီးရင်ပြီးချင်းကြောက်ကြောက်လိုက်နေတာပဲဟောခုနားထောင်အပန်းအပန်းအပန်းလို့ဘုန်းကြီးကဆိုလိုက်တဲ့အခါမှာအာဆိုတဲ့အပန်းလေးကိုကြသွားတယ်အာလို့ဆိုလိုက်တဲ့အခါအာဆိုတဲ့အပန်းလေးကိုကြသွားတယ်ပြီးတော့အဲ့ဒီအာဆိုတဲ့အပန်းလေးဟာမရှိတော့ဘူးပန်းလို့ဘုန်းကြီးကဆိုလိုက်တဲ့အခါမှာလည်းအဲ့ဒါကိုကြသွားတယ်ပြီးတော့အဲ့ဒီကြတာလေးလည်းကြောက်သွားတယ်အဲ့ဒါဟာဖြစ်ပေါ်ပြီးကြောက်သွားတာပေါ့ဒီပြည်ယုံနာနေလဲဒီလိုကြီးပါပဲဖြစ်ပြီးရင်ချက်ချင်းကြောက်သွားတာကြီးပါပဲဒါကြောင့်မြင်တာကြားတာနာတာစားတာထိတာစိတ်ကူးစဉ်းစားကြံစည်တာကြွေးတာဆန့်တာလှုပ်ရှားတာဒီလိုယုံနာနေဟုသမျှဟာဖြစ်ပေါ်ပြီးကြောက်သွားတာကြီးပဲအဲဒီလိုကြောက်ကြောက်သွားလို့မမြဲဘူးလို့ဆိုရတာတဲ့ဒီထဲမှာစိတ်ကလေးပြောက်သွားတာကလည်းအလွန်ပဲထင်ရှားပါလား။ကောင်းတယ်၊ပိန်တယ်လို့မှတ်နေတော့စိတ်ကတခြားထွက်သွားရင်အဲဒီစိတ်ကိုသွားတယ်လို့မှတ်လိုက်ရတယ်။ဒီလိုမှတ်လိုက်ရင်အဲဒီထွက်သွားတဲ့စိတ်ကလေးဟာမရှိတော့ဘူး။ပြောက်သွားပြီ။အဲဒီစိတ်ကလေးဟာအစကလည်းမရှိသေးဘူး။အဲဒီအခိုက်မှာပဲသူဖြစ်ပေါ်လာတယ်။မှတ်လိုက်တော့လည်းချက်ချင်းပဲပြောက်သွားတယ်။ဒါကြောင့်မမြဲဘူးလို့ဆိုရတာပြီးတော့ဒုက္ခဝေဒနာလေးတွေကြောက်သားပုံလဲသင်ကြားပါတယ်။ဘောင်းနယ်ပင်နယ်လုံးမှနေရင်ကိုယ်ထဲမှာဇနီးယာယာကညောင်းတာပူတာနာကျင်တာလေးတွေပေါ်လာတယ်။အဲဒါလေးတွေကိုစူးစိုက်ပြီးညောင်းတယ်ညောင်းတယ်စသည်ဖြင့်မှတ်လိုက်ရင်လုံလုံးကြောက်သွားတာလည်းရှိတယ်။လုံလုံးမကြောက်တော့တစ်ချက်မှတစ်ချက်မှမှာတခါတခါလဲကြောက်ကြောက်သွားတတ်တယ်အဲဒါလဲအစကမရှိသေးပဲအသည့်ဖြစ်ပေါ်လာပြီးကြောက်သွားတာပဲဒါကြောင့်ဖြစ်ပေါ်ပြီးကြောက်သွားလို့မမြဲဘူးလို့ဆိုရတာတဲ့ဒီတော့ဖြစ်ပေါ်ပြီးကြောက်သွားတာမမြဲဘူးလို့ဆိုရခြင်းရဲ့အထင်းအမှအနိစ္စလက္ခဏာပေါ့ဒါကြောင့်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကနိစ္စလက္ခဏာလို့သံဃာကဆိုထားတယ်အဲ့ဒါလေးကိုဆိုရမယ်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကနိစ္စလက္ခဏာဆို
ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ဖွယ်ပြောင်းသွားတာကအနိစ္စလက္ခဏာ
အဲဒီဖြစ်ပေါ်ပြီးဖွယ်ပြောင်းသွားတယ်ဆိုတော့အနိစ္စလက္ခဏာကိုယောဂီကရင်းရှင်ထင်ရှားတွေ့ရတယ်အဲဒီလိုရှိမှနေရင်ပေါ်ပြီးပြောင်းသွားတဲ့အနိစ္စလက္ခဏာကိုတွေ့ရင်အဲဒီပြောင်းသွားတဲ့သဘောကိုမမြဲဘူးလို့နည်းနည်းချက်ချက်သဘောကျသွားတယ်။အဲဒီလိုသဘောကျသိမြင်သွားတာကိုအနိစ္စနုပါဒနာလို့ခေါ်တယ်။ဒါကြောင့်ဆောင်ဘုကကျွမစဲမှာကြွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စနုပါဒနာညာလို့ဆိုထားတယ်။ဘောင်းနဲ့ပိန်နဲ့ကြည့်ခြင်းနဲ့ကြည့်တယ်၊မြင်တယ်ကြားတယ်သာဒီချင်းရှုမှနေသေးမှာအဲဒီမှတ်သိရတဲ့ဖောင်းမှုပိန်မှုကြည်ကျင်မှုကြည်မှုမြင်မှုကြားမှုအစရှိတဲ့ယုံနာတွေဘောပေါ်ပြီးပြော့ပြော့သွားတာကိုတွေ့ရတဲ့အတွက်ယောဂီကမမြဲတဲ့တရားတွေပဲလို့သိပြီးသွားတယ်အဲဒီလိုသိသွားမှနိစ္စနုပါဒနာညာဖြစ်ဖြစ်တာဒီလိုရှုမှပြီးကိုယ်တိုင်တွေ့မြင်ခြင်းမရှိပါပဲနဲ့ဒီပြီးကြောက်သားလို့မမြဲဘူးလို့အလွတ်တက်တဲ့ဆင်းရဲနေုံညနေတော့ ဝိပဿနာဉာဏ်ဖြင့်မဖြစ်ဘူး။ဘာကြောင့်လဲဆိုရင်အဲဒီလိုစဉ်းကျင်နေခိုင်းမှာသေကဟာတွေစိတ္တာမှလည်းသူမသိဘူး။သေကဟာတွေစိတ္တာမှလည်းသူမသိဘူး။ကျန်ငါတွေကဖြည်းဖြည်းပြောက်သွားလို့မမြဲဘူးဆိုတဲ့သေကအတိုင်းပြက်မှပြီးအလွတ်စဉ်းကျင်နေုံမျှပဲဖြစ်နေတယ်။အဲဒါမျိုးကတော့ကုသိုလ်ပြည့်ပါရမီပြည့်လောက်ပါပဲ။ဝိပဿနာညာစေလို့တော့မဆုံးနိုင်ပါဘူးဝိပဿနာညာစေဆိုတာကတော့တကယ်ဖြစ်ပေါ်လာတဲ့တရားလေးတွေကိုကျွင်းမှရင်းနဲ့အဲဒါလေးတွေကြောက်ကြောက်သွားတာကိုတွေ့ရလို့မမြဲဘူးဆိုတာကိုကိုယ့်ဟာကိုအလိုလိုသဘောပေါက်ပြီးသိပြီးသွားတာပဲဘောင်းတယ်မှရင်းဘောင်းတာလေးကြောက်သွားတာတွေ့ရလို့မမြဲဘူးလို့သိသွားတယ်မိန်းတယ်မှရင်ဒိနာလေးကြောက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိသွားတယ်။ကြွေးကျင်တယ်၊ကြွေးတယ်လို့မှားရင်၊ကြွေးကျင်တာနဲ့ကြွေးတာကလေးတွေအဆင်းဆင်းကြောက်ကြောက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိပြီးသွားတယ်။ကြွားတယ်၊လှမ်းတယ်၊ချတယ်လို့မှားရင်ဒဏ္ဍာရီကဒဏ္ဍာရီကိုမရောက်ပဲဒီကြီးနဲ့ကြောက်ကြောက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိပြီးသွားတယ်။ညောင်းတာပူတာလေးတွေကိုမှတ်နေရင်ညောင်းလိုက်ကြောက်လိုက်ပူလိုက်ကြောက်လိုက်နဲ့ကြောက်ကြောက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိပြီးသွားတယ်ဒီလိုမှတ်ရင်ကြောက်ရင်မှတ်ရင်ကြောက်ရင်နဲ့ကြောက်ကြောက်သွားတာကိုကိုယ်တိုင်တွေ့ပြီးတော့မမြဲတဲ့တရားပဲလို့ရှင်းရှင်းလင်းလင်းသိသွားတာကိုမှနိစ္စ ानु ပါဒနာံခေါ်တယ်ဒါကြောင့်သံဃာကကျွမစဲမှာကြွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိရာကနိစ္စ ानु ပါဒနာညာနဲ့ကဲဒါကိုဆိုကြရမယ်ကျွမစဲမှာကြွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိရာကနိစ္စ ानु ပါဒနာညာဆို
ကျွမစဲမှာကြွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကဒိဋ္ဌာသုပါဒနာညာကျွမစဲမှာကြွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကဒိဋ္ဌာသုပါဒနာညာကျွမစဲမှာကြွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကဒိဋ္ဌာသုပါဒနာညာ
ပြေခိုင်ပြေခိုင်မှာจิตတိုင်းจิตတိုင်းမပြလိုက်ပြီးจุနေတဲ့ယောဂီမှာအခုပြောခဲ့တဲ့အတိုင်းဟောလာပြီးတော့ပြော့ပြော့သွားတာကိုရှုမှတ်နေရင်ပဲသင်ကြားတွေ့ရတယ်အခုဓမ္မပရိသတ်ထဲမှာဒီလိုတွေ့နေတဲ့ယောဂီတွေလည်းအများကြီးရှိနေပါတယ်ဘုန်းကြီးကမိမိတူတဲ့သင်ပြန်သဘောကြတာတွေကိုကြောက်ဟောနေတာမဟုတ်ပါဘူးဒီယောဂီ50ယောက်လောက်တွေ့မြင်ရုံနဲ့လည်းဟောနေတာမဟုတ်ပါဘူးယောဂီတွေຢာပေါင်းများစွာဒီတိုင်းတွေ့မြင်နေပြီအခုလည်းတချို့ကတွေ့မြင်နေသေးဖြစ်နေတယ်ဒါကြောင့်ဟောနေတာပါဒါပေမဲ့အခုမှအာရုဂါသတချို့ယောဂီတွေကတော့အခုဘုန်းကြီးပြောတာလို့စဉ်စဉ်လင်းလင်းမတွေ့ကြသေးဘူးအခုပြောနေတဲ့တွေ့ပုံအသိပုံကအာထုခါသမှာလည်းလည်းကူကလေးနဲ့တွေ့နိုင်ပြီနေတာတွေတော့လည်းမဟုတ်ပေဘူးဒီလိုသီးဖို့ဒီလိုသီးဖို့ຢာကတော့လည်းစိတ်မလွယ်လာပါဘူးဒါပေမဲ့မဖြစ်နိုင်တော့အောင်စိတ်ခက်တာလည်းမဟုတ်ပါဘူးဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းရှင်းရှင်းချင်းချင်းအားထုတ်ရင်ဖြစ်လည်းဖြစ်နိုင်ပါရဲ့အားမထုတ်ရင်တော့ဖြစ်ဘူးပေါ့အားထုတ်မှဖြစ်မှာအားမထုတ်ရင်ဘယ်မှမဖြစ်ဘူးအခုလောကမှာပညာသင်ကြားနေတဲ့သူတွေကသူတို့ချုံချုံပညာတွေတက်မြောက်ကြတယ်ဘဝရစိတ်တွေဂုံလူတွေရနေကြတယ်ဆိုတာဟာသူတို့ဟာသူတို့ကြိုးစားအားထုတ်လို့တက်မြောက်ကြကြကြတာပဲမကြိုးစားဘဲနဲ့အလကားနေတဲ့သူတွေမှာအဲ့ဒီဂုံလူတွေဘဝရစိတ်တွေရပါမလားမရနိုင်ဘူးဘာပညာမှမတက်မြောက်နိုင်ဘူးတကယ်သင်ကြားလေ့လာမှာပဲတမ်းမြောက်ပြီးအဲဒီွယ်ရုကုန်ကြီးတွေကိုရနိုင်တယ် မြတ်စွာဘုရားရဲ့ဝိပဿနာကလည်းဒီလိုပါပဲတကယ်တော့အာထုံမှာပဲထူးထူးခြားခြားဖြစ်နိုင်ပါလေဈေကယုံနာတွေကိုမပြတ်ရှုမှသွားရင်ဗမာရိညာအားကောင်းလာတဲ့အခါကျတော့လက်ချေတကွေးတစ်ဆအတွင်းမှာပဲစိတ်ကလေးတွေအချိန်မောင်းများစွာဖြစ်ဖြစ်သွားတာကိုသိနိုင်ပါလေကွေးကနေဆန်းကနေမှကွေးမယ်ကွေးမယ်ဆန်းမယ်ဆန်းမယ်လို့ကြံတဲ့စိတ်ကလေးတွေစင်္ကစင်္ကတော်တော်များများဖြစ်ပေါ်လာတာကိုတွေ့ရတယ်ဒီတလန်းတလန်းအတွင်းမှာလဲဒီလိုပဲတော်တော်များများဖြစ်ပေါ်လာတာကိုတွေ့ရတယ်မျက်စိတမိအတွင်းမှာလဲဒီလိုစိတ်ကလေးတွေဖြစ်လာတာကိုတွေ့နိုင်ပါတယ်အဲဒီလိုစင်္ကများများဖြစ်နေတဲ့စိတ်ကလေးတွေကိုဖြစ်တိုင်းဖြစ်တိုင်းအစဉ်မပြတ်လိုက်ပြီးတော့ရှုနေရတယ်အမြင်ထူးမတတ်နိုင်အောင်အမြင်အထူးမတတ်နိုင်ရင်သိတယ်သိတယ်လို့ပဲမှတ်ရတယ်သိတယ်လို့ဒီကြိမ်မှတ်ခိုင်မှာသိ၄-၅ကြိမ်အစဉ်စဉ်ဖြစ်သွားတာကိုလည်းသိမြင်နိုင်ပါတယ်တခါတည်းဟာအလွန်လင်းများစွာသိနေတဲ့အခါကျတော့သိတယ်ဆိုတဲ့အမြင်တောင်မလိုပါဘူးဉာဏ်နဲ့သိုံသိုံလေးသာဆင်းလိုက်နေဖို့လိုပါတယ်အဲ့ဒီလိုခါမှာဟိုကအလိုအလျောက်စိတ်တစ်ခုကဖြစ်ပေါ်လိုက်ဒီကရှုမှတ်တဲ့စိတ်တစ်ခုကပြီးလိုက်ဟိုကစိတ်တစ်ခုကဖြစ်လိုက်ဒီကပြီးလိုက်နဲ့ဓမင်းတလို့ဒုတိယချက်ဆိုတာလိုပဲအလိုအလျောက်စိတ်တစ်ခုကဖြစ်တိုင်းဖြစ်တိုင်းရှုတဲ့စိတ်တစ်ခုကလည်းလိုက်လိုက်ပြီးတော့ပြီးနေတယ်ဒီလိုစဉ်းစားလိုက်ပြီးတော့ပြီးနေတော့ဖြစ်ပေါ်ပြီးပြောက်သွားတာဟာသင်ကြားရောပေါ့ကောင်းတယ်ပင်တယ်လို့မှတ်နေရင်အလိုစိတ်ကလေးတစ်ခုဖြစ်လာရင်ဒီကရှုမှတ်လိုက်တဲ့စိတ်နဲ့ဟာမိနေတာပဲ။ကောင်းထားတဲ့ကြော်ကွင်းနဲ့ဝင်တုံးမိသလိုပါပဲ။ငဲနဲ့ပြစ်လိုက်တော့ရည်ရဲတဲ့ဝတ္ထုကိုဗကနဲ့ထိမှန်သွားတာလို့အဲ့ဒီစိတ်ကိုသိသွားတယ်။အဲ့ဒီလိုသိလိုက်တာနဲ့ဘုစိတ်ကလေးဟာမကြည့်တော့ဘူး။ကြောက်သွားပြီ။အဲ့ဒါကိုလက်နဲ့ကင်ကြည့်ရသလိုပါပဲ။သင်ကြားတွေ့ရပါတယ်